Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2022ခုနှစ်ဒီဇင်ဘာလ13ရက်နေ့တနင်္လာနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ 9:00 နာရီထိလိုင်းဒိုမီတာ3249လိုင်းလမ်းမီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီရှင်ရရှိများရှင်လန်းချက်မြေချပါစီရှင်ဒီမှာသင်္ကီထိုက်ပ
ါမင်္ဂလာပါရှင်ဒီမှာအခင်ပြတ်ပါဒီမနေ့ခင်းသတင်းတွေကိုကိုညံဝင်းအောင်နဲ့တူပြောပြပေးမှာပါယူကရိန်းနယ်စပ်တစ်လျှောက်ရုရှားကဆင်ရအကြီးအကျယ်ချထားတာကိုလျှော့ချဖို့ G7 ထိပ်သီးခွန်နိုင်ငံကတောင်းဆိုလိုက်ပါတယ် Omicron COVID ပိုးတဲ့ဟာ Delta ပိုးတဲ့ကူးစက်မှုပိုလွယ်ပြီးတော့ကိုဗစ်ကာဝေးဆေးအာဏာတင်ကိုရောပါစေလို့ WHO ကပြောပါတယ်။ American ကပြည်내6ခုမှာအခါမဟုတ်တိုက်ခတ်တဲ့၄ဆင်နှမောင်းရောက်တည်ဆုံးသူ100ကျော်နေပါပြီ။ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမတင်ရထားရင
်ဟုတ်ကဲ့ပါရှင်။သတင်းတွေပြီးမှတော့ American မှာ၄ဆင်နှမောင်းတိုက်ခတ်ခဲ့မှုမှာမြန်မာတချို့လည်းဘေးဒဏ်သင့်ခဲ့ရပါတယ်
။ဆရာအဲ့ဒီကအကလို့အိမ်လုံးကျုပ်ပါသွားတာပဲ။အမတို့အိမ်ကြတော့တအိမ်လုံးမဟုတ်ဘူးအဲ့ဒီခေါင်မိုးတို့ကိုတောင်တော့ဘာလို့အလူအကလုံးပွဲထွက်နှိမ့်သွားတယ
်မကြခင်မှာနားဆင်ကြရအောင်ပါရှင်ဒီနောက်မှာတော့ထိုင်းဘက်မှာစစ်ကြောစီပြားတွေဖမ်းမိမှုကမ္ဘာတစ်လွှားဒီမိုကရေစီရင်းညီလာခံယူကရိန်းမှာစီရေးဆိုးရိမ်နေရတဲ့ကိစ္စဆတဲ့သတင်းဆောင်မတွေနဲ့အတူမီဒီယာမြင်ကွင်းမြန်မာပြည်ကပေးစာသတင်းတွေတဲ့ကသုတထူးခြားစံပြသတင်းများအဖတ်ရှင်ကဏ္ဍတွေကိုလည်းနားဆင်ကြရပါမယ်ရှင်။အခုအရင်ဆုံးတော့ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြပါအောင်ရှင
်။ရုရှားနဲ့ယူကရိန်းနယ်စပ်တစ်လျှောက်ဆင်ရအကြီးကျယ်ချထားတာကိုလျှော့ချဖို့ G7 ကစိတ်စီဝိုင်းအင်အားကြီးခုနှစ်နိုင်ငံကတနင်္လာနေ့မှာတောင်းဆိုလိုက်ပြီးတကယ်လို့မလျှော့ချရင်စီဝိုင်းဆိုင်ရာတည်ရမှုတွေနဲ့ဇက်တိုက်ရင်ဆိုင်ရဖို့ရှိတယ်လို့သတိပေးလိုက်ပါတယ်။ G7 နိုင်ငံကြီးဝင်ကြီးတွေရဲ့ဗြိတိန်နိုင်ငံလီဗာပူးမှာကျင်းပတဲ့ထိပ်သီးညီလာခံအပြီးတနင်္လာနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာဖြစ်ပြီးတော့ EU နိုင်ငံကြီးဆိုင်ရာအကြီးအကဲကလည်းရုရှားရဲ့ဆင်ရဖြစ်တင်းမှုနဲ့ယူကရိန်းကိုရန်လိုနေမှုတွေ G7 ခုနှစ်နိုင်ငံကရှုံ့ချကြောင်းပြောပါတယ်။American, Canada, Pinta, Germany, Britain, Italy, and Japan, and the Kosafi, Tandaman, Nigale, Russian, and Sina, Shotabu, Tandaman, Nilan, Losambune, Sina, Losamu, Losamu, Sina, Tinamina, Shibut, Nanganaga, Grigogo, Russia, Lainabu, but they don't get Araba. Ukraine, Shiva, Neza, Titama, Russia got Tang, and Konatown, or Chatara, Melo, Yongji, Jong, Natana sent Nick.အစောပိုင်းမှာရုရှားကဝင်တိုက်ဖို့ဖြစ်နိုင်တယ်လို့အမေရိကန်ထောက်လှမ်းရာရှိတွေကပြောပေမဲ့ရုရှားသမ္မတဗလာဒီမီယာပူတင်ကတော့လက်မခံပါဘူး G7 ကထုတ်ပြန်တဲ့ညင်ညာချက်ထဲမှာနိုင်ငံတကာစီးပင်းဥပဒေရတင်းတင်းချက်ချက်တားမြစ်ထားတဲ့တခြားနိုင်ငံကိုကျူးကျော်တာတွေမလုပ်ဖို့အခုရုရှားကရီယူကရိန်းကိုစီးရကျူးကျော်လာနိုင်တဲ့အနေအထားတွေ့နေရပြီးတော့ဒီလိုကျူးကျော်မယ်ဆိုရင်ပြင်းထန်တဲ့အကျိုးဆက်ဇက်တိုက်တွေ့ရမယ်လို့သတိပေးထားတာဖြစ်ပါတယ်။ထိပ်သီးစီဝေဝဲကိုကမကတ္တလို့ကျင်းပတဲ့ဗြိတိန်နိုင်ငံကြီးဝင်ကြီးကလည်းရုရှားဘက်ကကျူးကျော်လာရင်စီးပွားရေးအရေးယူဒဏ်ခတ်ဖို့ G7 နိုင်ငံတွေကနီလန်းအားလုံးကိုစဉ်းစားမယ်လို့သတိပေးလိုက်ပါတယ
်။အနောက်မဟာမိတ်နိုင်ငံတွေအနေနဲ့လွတ်လပ်မှုနဲ့ဒီမိုကရေစီကိုကန့်သတ်ထိန်းချုပ်နိုင်ရေးကြိုးစားနေသူတွေကိုစန့်ကျင်ရေးအခိုင်အမာရည်တည်ကြဖို့ G7 အစည်းအဝေးမှာပြည်ထောင်နိုင်ငံအကြီးဝန်ကြီး Liz Truss ကပြောကြားလိုက်ပါတယ်။ပြည်ထောင်နိုင်ငံ Liverpool မြို့မှာနှစ်ရက်ကြာကျင်းပနေတဲ့ G7 ရဲ့နိုင်ငံအကြီးဝန်ကြီးများတွေ့ဆုံပွဲမှာသူကအခုလိုပြောခဲ့တာပါ။ G7 နိုင်ငံအကြီးဝန်ကြီးများအစည်းအဝေးကိုအာဆီယံကနိုင်ငံအကြီးဝန်ကြီးတွေလည်းတက်ရောက်နေပြီးဆက်အနာသိမ်းထားတဲ့မြန်မာအကြံတဲအပါအဝင်ယူကရိန်းနယ်စပ်မှာစီးရီးတိုးမြင့်နေတဲ့ရုရှားနဲ့အီရန်နျူကလ িয়ার ရေးကိစ္စရပ်တွေဟာဆွေးနွေးရမယ့်ထိတ်တန့်အကြောင်းအရာတွေဖြစ်တယ်လို့အရာရှိတွေကပြောပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုပထမဆုံးအချိန်ဖြစ်အာဆီယံနိုင်ငံကြီးဝန်ကြီးတွေတက်ရောက်နေတာဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုအမေရိကန်နိုင်ငံကြီးဝန်ကြီးအန်တိုနီဘလင်ကန်လည်းတက်ရောက်ခဲ့ပြီးဗြိတိန်နိုင်ငံကြီးဝန်ကြီးလစ်ထရပ်စ်ကတော့အာဏာရှင်အစိုးရစနစ်ကိုတိုက်ဖျက်ရေးမှာအားလုံးစည်းလုံးညီညွတ်ကြဖို့တိုက်တွန်းခဲ့ပါတယ
်။အီရန်နဲ့2015အီရန်နျူကလ িয়ার သဘောတူညီချက်ဆက်ပြီးတော့ရှင်သန်နိုင်အောင်လုပ်ဖို့အတွက်အချိန်ရှိသေးပေမဲ့ဒါဟာနောက်ဆုံးအခွင့်အမ်းဖြစ်တယ်လို့ဗြိတိန်ကပြောလိုက်တဲ့နောက်မှာအီရန်ကလည်းဒီနျူကလ িয়ার သဘောတူညီချက်ပြန်ပြီးအသက်ဝင်လာစေဖို့ဥရောပနိုင်ငံတွေဘက်ကနေအပြူသဘောဆောင်တဲ့အကြံပြုကိုပြက်ကွက်ခဲ့တယ်လို့တနင်္လာနေ့မှာတုံ့ပြန်လိုက်ပါတယ်။ဒီသဘောတူညီချက်အတွက်ဗီယက်နမ်မှာ င်းနိုင်ဆွေးနွေးမှုတွေလုပ်ခဲ့ပေမဲ့အီရန်အတွက်ချမှတ်ထားတဲ့ဒဏ်ခတ်မှုတွေဖယ်ရှားရေးဆိုင်ရာဖြေရှင်းနိုင်တဲ့နည်းလမ်းတွေချပြဖို့အတွက်ဥရောပနိုင်ငံတွေဘက်ကပြက်ကွက်ခဲ့တယ်လို့အီရန်ရဲ့ထိပ်တန်းညှိနှိုင်းရေးမှူးအလီ ဘဂါရီ ကာနီကအီရန်အစိုးရရုပ်တံကိုပြောကြားခဲ့တာပါတနင်္လာနေ့အစောပိုင်းတော့ကဗြိတိန်နိုင်ငံချိုင်းဝန်ကြီး Liz Truss ကဗြိတိန်မှာကျင်းပတဲ့ G7 ထိပ်သီးညီလာခံမှာအီရန်ကိုသတိပေးခဲ့တာဖြစ်ပါတယ
် This is the last chance for Iran to come to the negotiating table with
JCPOA ရဲ့တက်မှတ်ချက်တိုင်ဆောင်ရရေးအတွက်ညှိနှိုင်းဖို့ဒါဟာအီရန်အတွက်နောက်ဆုံးအခွင့်အရေးဖြစ်ကြောင်းပြောသွားတာပါဂျာမနီကလည်း2015အီရန်နျူကလ িয়ার သဘောတူညီချက်ပြန်ရှင်းတန်းလာဖို့အတွက်နီလန်းရှာဖို့အချိန်သိမ့်မရှိတော့ဘူးလို့စနေနေ့မှာပဲပြောခဲ့ပါတယ်။ဒီသဘောတူညီချက်ထဲမှာအီရန်ပေါ်မှာအမေရိကန် EU ဥရောပသမဂ္ဂနဲ့ကုလသမဂ္ဂတို့ကဒဏ်ခတ်ထားချက်တွေကို short ချပေးဖို့အီရန်ဘက်ကနေသူ့ရဲ့နျူကလ িয়ার လုပ်ငန်းစဉ်တွေကိုအကန့်အသတ်နဲ့ပဲလှုပ်ဆောင်ပေးရမှာဖြစ်ပါတယ
်။ပြင်သစ်ကိုလိုနီဖြစ်တဲ့ပစိဖိတ်သမုဒ္ဒရာတွေကနယူးကယ်လီဒိုနီးယားကျွန်းစုဒေသကိုပြင်သစ်နိုင်ငံရဲ့အစိအပိုင်းတစ်ခုအဖြစ်ဆက်လက်ထားရှိသွားဖို့ဒေသခံတင်းငွေငွေတွေကတခဲနဲ့မဲပေးကြကြပါတယ်။ဒါဟာတတိယအကြိမ်မြောက်ကျင်းပတဲ့လူမှုဆန္ဒခံယူပွဲဖြစ်ပြီးလွတ်လပ်သောတရားနိုင်ငံထူထောင်ခြင်းနဲ့အုပ်စုတွေကတော့ဒီဆန္ဒပြဆန္ဒခံယူပွဲကိုတပိတ်မှောက်ခဲ့ကြပါတယ်။ပြင်သစ်အတွက်ရေးပါပြီးတော့ဒီတရုတ်နဲ့အနောက်နိုင်ငံတွေကြားမဟာဗျူဟာကျတဲ့ The Pebble Call အဲ့ဒီကျွန်းစုဒေသကိုရဲတပ်ဖွဲ့တွေအလုံးရင်ပေးပို့ပြီးလုံခြုံရေးတင်းကျပ်ထားပါတယ်။ Yes.ရည်တွက်မှုက90ရာခိုင်နှုန်းကျော်ပြီးသွားချိန်မှာမဲပေးခဲ့သူ96ရာခိုင်နှုန်းကျော်ကပြင်သစ်စီကနေလွတ်လပ်ရေးမယူပဲပြင်သစ်လက်အောက်မှာပဲဆက်နေသွားမယ်လို့မဲပေးခဲ့ကြကြောင်းဒေတာတွင်ရုပ်သံတွေကပြောပါတယ်။ဩစတြေးလျနိုင်ငံကနေကီလိုမီတာ2000သာဝေးတဲ့နယူးကယ်လီဒိုနီးယားကျွန်းစုမှာလူဦးရေ38000ခွဲသာရှိပြီး1988ခုနှစ်ကျော်ဆလို့လူမှုဆန္ဒခံယူပွဲ3ချိန်လှုပ်လာခဲ့တာပါ။ဒေသဆန်တော်ချိန်တနင်္ဂနွေနေ့ညနေ 9:00 ခန့်မဲလာပေးသူအရေအတွက် 47.6 ရာခိုင်နှုန်းသာရှိခဲ့ပါတယ်။အစိုးရရဲ့အခုလိုနောက်တစ်ချိန်လူမှုဆန္ဒပွဲခံယူပွဲလုပ်ခိုင်းတာဟာစစ်ကြေညာလိုက်ချင်းတာဖြစ်တယ်လို့ဒီကျွန်းစုကိုလွတ်လပ်သောနိုင်ငံထူထောင်လိုတဲ့ FNLKS အုပ်စုကပြောပါတယ်ခင်ဗျာ။
American တဲ့မနက်ဖြန်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိပိုင်းထိုမီတာ32 kHz 9335နဲ့9383ညပိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြထုတ်လွှင့်ပေးနေပါတယ်ရှင
် View American တဲ့မနက်ခင်းသတင်းတွေကိုဆက်လက်ကြည့်ညာနေပါတယ်Omicron coronavirus ပိုးတဲ့ဟာ Delta ပိုးမျိုးထက်ပိုးပြီးကူးစက်တွေပြီး COVID ကာကွယ်ဆေးရဲ့အာနိသင်ကိုကျော်ပါစေပေမဲ့ခဏဦးရတဲ့အချက်လက်တွေအရရောဂါလက္ခဏာကတော့တိတ်ပြင်းထန်တာမတွေ့ရဘူးလို့ WHO ကတနင်္လာနေ့မှာပြောပါတယ်။ Delta ပိုးကိုဒီနှစ်ဆန်းပိုင်းလောက်မှာအိန္ဒိယမှာပထမဆုံးစတွေ့တာဖြစ်ပြီးကမ္ဘာတစ်လုံးက coronavirus ကူးစက်မှုတွေမှာဒီပိုးနဲ့ကူးစက်ခံသူကအများဆုံးပါ။ဒါပေမဲ့မျိုးဗီဇပြောင်းလဲမှုတိတ်များတဲ့ Omicron ပိုးကတော့တောင်အာဖရိကမှာစတွေ့တာဖြစ်ပြီးစတွေ့ပြီးချိန်မှာပဲတောင်အာဖရိကကနိုင်ငံတွေအတွက်ကမ္ဘာတစ်လုံးနိုင်ငံတွေကခီးတောကန့်သတ်မှုတွေချမှတ်ခဲ့တာပါ။ Omicron ပိုးဟာဒီဇင်ဘာ9ရက်နေ့ထိဆိုနိုင်ငံပေါင်း63နိုင်ငံကိုကူးစက်သွားခဲ့ပါတယ်။ Omicron ပိုးကူးစက်မှုနဲ့ပတ်သက်ပြီးအချက်လက်တွေတေချာမသိရသေးတဲ့အတွက်ဒီပိုးကူးစက်မှုကိုရှော့မတွက်ဖို့ WHO ကတတိပေးပါတယ်။ကနူးအထောက်ထားရ Omicron ဟာ COVID ကာဝေးရှိအာနိသင်ကိုရောပါစေတယ်လို့ Delta ပိုးရဲ့ကူးစက်မှုပိုများတာတွေ့ရပါတယ်။ဒါ့အပြင်ဒီ Omicron ပိုးကူးစက်ခံရသူကရောဂါလက္ခဏာတိတ်မပြဘဲအဖျားနည်းနည်းပဲရှိတာမျိုးတွေ့ရပြီးတော့ပိုးနဲ့ပတ်သက်ပြီးအသေးချာမသိရသေးဘူးလို့ပြောပါတယ်။ဒီပိုးတစ်ကို November 24ရက်မှာတွေ့ကြောင်းတောင်အာဖရိကကသတင်းထုတ်ပြန်ခဲ့တယ်လို့ Pfizer BioNTech ကုမ္ပဏီကလည်းသူတို့ဆေး3ချိန်ထိုးထားသူတွေနေနဲ့ဒီပိုးတံကိုခံနေရှိတာတွေ့ရတယ်လို့ပြီးရတဲ့သတင်းမှာထုတ်ပြန်ခဲ့ပါတ
ယ်။ကဘာမှာအလင်းမြန်ပြန့်နှံ့ကူးစက်လာတဲ့ Omicron ဗီဇာပြောင်း COVID ပိုးသစ်အန္တရာယ်ကိုတားဆီးကာကွယ်နိုင်မှုအတွက်ဗီဒီနိုင်ငံမှာ COVID နဲ့ပတ်သက်လို့သတိပေးချက်အဆင့်ကိုတနင်္ဂနွေနေ့ကထပ်မြှင့်လိုက်ပါတယ်။ COVID ကြောင့်လာမဲ့သတင်းပတ်တွေအတွင်းဆေးရုံတင်ကူးသရသူတိတိတော်သားပိုးတိုးလာနိုင်တယ်လို့ဆေးပညာရှင်တွေသတိပေးနေချိန်မှာပဲအခုလိုအဆင့်မြှင့်လိုက်တာဖြစ်ပါတယ်။ COVID နဲ့ပတ်သက်တဲ့အဆင့်အန္တရာယ်အဆင့်5ဆင့်ရှိတဲ့နဲ့အရင်ကအဆင့်3သာရှိခဲ့ရတာကအခုအဆင့်4အထိတက်မှတ်လိုက်တာဖြစ်ပါတယ်။ကူးစက်သူပိုများလာမဲ့သဘောရှိတာကြောင့်သတိထားရမယ့်အဆင့်ကိုအခုလိုတိုးမြှင့်လိုက်တာလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။ဒီတော့တွင်ဝန်ကြီးချုပ် Boris Johnson က နိုင်ငံတွင်မှာအာဖိကိုဗစ်ကာကွယ်ဆေးတွေထိုးကြဖို့ကိုလှုံ့ဆော်ရေးအတွက်ရုတ်တံကနေမိခွန်းပြောဖို့ရှိပါတယ်
။ American Tourism တောင်ပိုင်းနဲ့အနောက်လေပိုင်းဒေသကပြည်နယ်6ခုမှာတောက်ကြညက်ပိုင်းကရာသီမဟုတ်တိုက်ခတ်တဲ့၄ဆင်နှမောင်းခံခံရတဲ့အတွက်အခုဆိုမြန်မာနိုင်ငံသားတချို့ပေါ်ဝင်တေဆုံးရသူစုစုပေါင်း100ကျော်နေပါပြီ။ Kentucky ပြည်နယ်ဟာအဆိုးဆုံးခံခဲ့ရတယ်လို့ပြည်နယ်အုပ်ချုပ်ရေးမှူး Andy Bashir ကပြောပါတယ်
။ This will be I believe the deadliest tornado system to ever run through Kentucky. Now earlier this morning at about 5 a.m. we were pretty sure that
Kentucky ပြည်နယ်မှာအခုတက်ခတ်သွားတဲ့၄ဆင်နှမောင်းဟာလူအသေးပြောက်အများဆုံးဖြစ်မယ်လို့ယုံကြည်ကြောင်းနဲ့မနက်ပိုင်းအချိန်ထိတေဆုံးရတဲ့ပြည်နယ်သားက50ကျော်နေပြီဖြစ်ပြီးမြောက်ပိုင်းဒေသတွေနဲ့ပါဆိုရင်အခုဆို100ကျော်နေပြီလို့ပြောပါတယ်။အခုချိန်ထိဆို Kentucky မှာတေဆုံးရသူပေါင်း80ကျော်နေပြီလို့လည်းအုပ်ချုပ်ရေးမှူးကပြောပါတယ်။တေဆုံးရသူအများစုကဖျောင်းတိုင်ဆက်ယုံကဖြစ်ပါတယ်။လူ130အလုတ်လုံနေတဲ့ဒီဆက်ယုံမှာလူပေါင်း40လောက်ကိုကယ်တင်နိုင်ရတာပါ။ဒီနေ့စနေမောင်းဟာဒီဇင်ဘာလထဲမှာတိုက်ခတ်လို့မရှိပါဘူး။တောက်ကြနေ့ကတော့တနအိမ်မိုင်226မိုင်လုံးနဲ့ဝင်လာတဲ့လေးစနေမောင်းဟာ Arkansas, Illinois, Mississippi, Missouri, Tennessee နဲ့ Kentucky ပြည်နယ်တွေကိုဖျက်ဆန်းတိုက်ခိုက်သွားပါတယ်။ဒါမှမဟုတ် Joe Biden ကတော့လေးတန်းခန်းနဲ့ပြည်နယ်အုပ်ချုပ်ရေးမှူးတွေနဲ့ဆက်သွယ်ပြောကြားပြီး Kentucky ပြည်နယ်အတွက်အရေးပေါ်အခြေအနေအတည်ပြုပေးခဲ့ပါတယ်
။ Miss Universe ကမ္ဘာအလှမဲ့သူတို့ပြိုင်ပွဲကိုအစ္စရေးနိုင်ငံအီလတ်မြို့မှာတနင်္ဂနွေနေ့ကကျင်းပနေရမှာနိုင်ငံပေါင်း80ကအမျိုးသမီးတွေဝင်ရောက်ရှင်ပြိုင်ကြတဲ့အထက်ပါလက်စတိုင်းအီးကိုထောက်ခံကြောင်းပြသတဲ့အနေနဲ့အလှမဲ့တချို့ဒီပြိုင်ပွဲကိုတပိတ်မှောက်ခဲ့ကြပါတယ်။နှစ်စဉ်ကျင်းပနေကြမယ်ရွေးပွဲကိုအကြိမ်80မြောက်အဖြစ်အစ္စရေးနိုင်ငံမှာပထမအဆုံးအချိန်ဖြစ်ကျင်းပတာဖြစ်ပါတယ်။ပါလက်စတိုင်းတွေအပေါ်ရက်ဆက်ကြမ်းကြုတ်တဲ့အစ္စရေးတို့ရဲ့လုပ်ရကြောင်းဒီအလှမဲ့တခုပြိုင်ပွဲကိုကန့်ကွက်ကြဖို့ဝိုင်းဝန်းတိုက်တွန်းနေကြတာရှိပါတယ်။
ထိတ်တန့်ရောက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကိုညံဝင်းအောင်တို့ပြောပြပေးကြတာပါရှင်။ခုတော့သတင်းဆောင်မတွေကိုတင်ပြပါမယ်။အမေရိကန်ပြည်တော်စုအရှိလေပိုင်းနဲ့တောင်ပိုင်းကုန်းတွင်းပိတ်ဒီနယ်တချို့မှာလေးစင်နမောင်းတွေဝင်ရောက်တိုက်ခတ်ခဲ့မှုကြောင့်အထူးသဖြင့်ကန်တကီပြည်နယ်မှာတေဆုံးသူဒါဇင်နဲ့ချီရှိတဲ့အထက်မြန်မာပြည်ကရွှေ့ပြောင်းလာသူတချို့လည်းပါဝင်ပါတယ်။ကိုညံဝင်းအောင်ဆက်သွယ်မေးမြန်းထားပါတယ်ရှင်။
ဒီဇင်ဘာလ10ရက်နဲ့17ရက်တောက်ကြနဲ့ဇနီးနေ့ညနေပိုင်းမှာတိုက်ခတ်ခဲ့တဲ့အင်အားပြင်းလေးစင်နှမောင်းကြောင့်လူသေဆုံးတာရှိခဲ့သလိုလူနေအိမ်နဲ့အဆောက်အုံတွေပြိုကျပျက်စီးတာမျိုးလည်းဖြစ်ပွားခဲ့တာပါအမေရိကန်မှာကြုံမှုခဲ့တဲ့တိုနေရိုးတွေထဲမှာအလွန်ပြင်းထန်တဲ့မုန်တိုင်းအဖြစ်အာဏာပိုင်တွေကသတ်မှတ်ကြပါတယ်လူအသေးပြောက်အများဆုံးဖြစ်တဲ့ကန်တက်ကီပြည်နယ်မှာလေးစင်နှမောင်းကြောင့်လူသေဆုံးသူအနည်းဆုံး80ကျော်ရှိနေပြီးဒီထက်မကတိုးလာနိုင်တယ်လို့သုံးသပ်နေကြပါတယ်လေစင်နှမောင်းတိုက်ခဲ့တဲ့တံကိုကိုယ်တိုင်ကြုံတွေ့ခဲ့ရသူကကန်တက်ကီပြည်နယ်ဘိုလင်ဂရင်းမြို့နယ်ကပြည်ရင်တိုင်းရင်းသူနော်တန်းမှုပဲဖြစ်ပါတယ်။သူ့ပတ်ဝန်းကျင်မှာသေဆုံးပျက်စီးဆုံးရှုံးမှုတွေကိုပြောပြပါတယ်
။ဟိုလေယာဉ်ပြင်းတာတော့ဒီလိုမျိုးဖြစ်တာတစ်ခါမှမကြုံဘူးတော့ဟိုလေအပေါ်လေပြက်ကြပြီးခါလိုမျိုးခလေးတွေအော်လန့်ပြီးတော့လေအရာထွက်ထွက်ထွက်ထွက်ထွက်အဲ့လိုမျိုးဝဲလာတော့ခလေးတွေကအော်တာပေါ့ကြောက်ပြီးတော့အဲ့ဒါနမှာပေါ်ပြတာဖျားစားတွေပါတယ်ဒီမျိုးသံပေါ်တွေပါတယ်ယူတာပေါ့အဲ့လိုမျိုးကြောက်တဲ့အခြေကတော့အဆရာအဲ့ဒီအကောလို့အိမ်လုံးကျွတ်ပါသွားတာပဲအမတို့အိမ်တတော့တအိမ်လုံးမဟုတ်ဘူးအဲ့ဒီခေါင်မိုးတို့ကိုတောင်တို့ဘာတို့အဲ့လိုမျိုးအကောလို့ကွဲထွက်လွင့်သွားတယ်တချို့ကလေလွင့်သွားတာဟိုစစ်တင်ပေါ်မှာချိန်တာလည်းရှိတယ်အဲ့ဒီအာမပြီးတာလည်းရှိတယ်အဲ့လိုမျိုးအမလို့ခမစီတာတော့ဝါဆန်ငါရောက်လို့အဲ့လိုမျိုးပုံပါတယ်
။မုံတိုင်းကြပြီးနောက်တနင်္ဂနွေနေ့မှာတော့မိသားနဲ့ဒေသအာဏာပိုင်တွေကေဇေးအေးလုပ်ငန်းတွေဆောင်ရွက်မှုအခြေအနေကိုဘိုလင်ဂရီမြို့မှာရှိတဲ့ဝေလူမြိုင်တောရကျောင်းဆရာတော်ဦးစံတော်ကမိန့်ပါတယ်
။အောက်ခြေရနေစားပြီးတော့သစ်ပုံကြီးဖြစ်သွားလာအောင်တချို့အိမ်တွေကအဲ့လိုတွေ့ရတယ်။မြို့တိုင်းပိုင်းပေါ့နော်သူလူနေရပ်ွက်တွေကိုထိသွားတာပေါ့
။ဒီမှာ
ဒီမှာကမြန်မာစားကြည့်တဲ့ကြရားတို့ကရင်တို့အဲ့လိုနေကြတဲ့နေရာလေးတွေနေရာမှာထိသွားတော့တချို့ကအိမ်ပြည့်စည်သွားတာရှိတယ်တချို့ကလည်းတော်တော်လေးအချိန်ကြီးစိုးစိုးရွရွပြည့်စည်သွားတာတွေလည်းတွေ့ရတယ်ပေါ့နော်အဲဖုံဖုံရောက်သွားတဲ့အချိန်မှာတော့အဲ့ဒီမိသားတပ်ဖွဲ့တွေမြို့တော်ဝင်လည်းတွေ့တယ်ပေါ့အားလုံးကဝိုင်းဝန်းပြီးတော့ပိတ်ဆို့ပြီးတော့အဲ့ဒီမှာတို့ဟိုတချို့လည်းပဲအိမ်ထဲမှာတချို့ပိတ်မိပြီးတော့ဟိုဝန်းနေပြနေတာတွေလည်းဆွဲထုတ်နေတာတွေကဲနေတာတွေဖုံဖုံတွေ့ကြရမြင်ရတယ်ပေါ့လေ
ကန်တက်ကီပြည်နယ်ဘိုလင်ဂရီမြို့မှာမြန်မာနိုင်ငံကရွှေ့ပြောင်းလာတဲ့ကရင်၊ကရင်နီ၊ ချင်းမြန်မာစတဲ့တိုင်းရင်းသားတွေနေထိုင်နေကြတာပါ။တိုနေရိုးမုန်တိုင်းကြောင့်ပျက်စီးဆုံးရှုံးမှုတွေအတွက်ပြည်내တာဝန်ရှိသူတွေကစစ်ဆေးပြုပြင်ပေးသွားမယ်လို့ပြောပေမဲ့သူတို့အနေနဲ့အခက်အခဲတွေကြုံတွေ့နေရကြောင်းတော့တိုင်းရင်မှုကပြောပါတယ
်။ပြောတော့ပြောပေးမယ်။ပြောတာတော့သူတို့ပြင်ပေးလို့ဆိုရင်တကယ်တိတ်ကုံလို့ဆိုရင်တော့၃000ပေးရမယ်အဲ့လိုမျိုးလားမသိဘူး။အဲ့လိုမျိုးလို့လို့ဆိုရင်အမလို့လည်းပဲရှိမလဲအဲ့လိုမျိုးလား။အဲ့တိတ်ဆိုအဲ့လိုမျိုးတသိန်းနဲ့သိန်းဆိုသူကနှစ်သိန်းတောင်းနဲ့အဲ့ရတသိန်းနဲ့၅000ပေးအဲ့ဒီကြံနဲ့၅000အမလို့ဘမတော့ဆိုင်မယ်ပေါ့နော
်။ဒီတစ်ခေါက်တူနေတို့မုန်နိုင်ဟာကန်တက်ကီ၊တန်နစီ၊မစ်ဇူရီ၊အီလီနွိုင်း၊အာကန်ဆာစတဲ့ပြည်နယ်တွေကိုဝင်ရောက်မှွေနှောက်သွားတာပါ။ကန်တက်ကီပြည်နယ်မေဖီမြို့မှာရှိတဲ့ဖျောင်းနိုင်စစ်ရုံတရုံကိုလည်းမုန်တိုင်းကဖျက်ဆီးသွားခဲ့ပြီးအပျက်စီးပုံတွေကြားကလူ40ကိုကယ်တင်ခဲ့ရပါတယ်။ကန်တက်ကီပြည်နယ်ရဲ့သမိုင်းမှာအပျက်အစီးအကြီးမားဆုံး40နှစ်မောင်ဖြစ်တယ်လို့ပြည်နယ်အုပ်ချုပ်ရေးမှူးဘာရှီယာကသတင်းတောက်တွေကိုပြောပါတယ်။လက်ရှိမှာကန်တက်ကီပြည်နယ်ကိုသမ္မတဂျိုးဘိုင်ဒန်ရဲ့အတည်ပြုချက်နဲ့အရေးပေါ်အခြေအနေကြေညာထားပါတယ်ခင်ဗျာ
။ကိုညံဝင်းအောင်ပါရှင်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်တွင်းမှာဒီအပိုင်းအတွင်းကလတံပိုးဘန်းကွေတန်ပေါင်း2000ကျော်တံပိုးရှိတဲ့စိတ်ချဆေးပြားဆယ်တန်းကျော်ကိုဖမ်းမိခဲ့ပြီးမူရင်စေဝါနဲ့ပတ်သက်သူတွေကိုပြစ်ဒဏ်တုံးမြင့်ချထားမယ်လို့ရဲတပ်ဖွဲ့ကသတင်းထုတ်ပြန်ပါတယ်။မအေးအေးမှပြောပြပေးပါမယ်ရှင
်။ထိုင်းမြန်မာနယ်စပ်ချင်းရိုင်ပြည်နယ်အတွင်းမှာပဲဒီရက်ပိုင်းတွင်ရွှေတတိကံဒေသထုတ်စိတ်ချဆေးပြားဆယ်တန်းလောက်ဖမ်းမိခဲ့ကြောင်းအမှန်ငါဒေတာရဲတပ်ဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်။နေဇက်ကနေဝင်လာတဲ့ဝိရမောင်ကိုခိုင်းနေတဲ့ဝိရစေဝါတွေဇက်တိုက်ဖမ်းဆီးနိုင်ခဲ့ပြီမဲ့စိတ်ကြွစေတင်သွင်းနေမှုတွေဟာရက်တန့်သွားတာမျိုးမရှိပဲဝိရမောင်ကိုသမားတွေဟာပြည်တွင်းထဲကိုပါဆယ်ပို့ဆောင်တဲ့ကုမ္ပဏီတွေကနေတဆင့်ဇက်တိုက်ပို့လာနေတာကိုတွေ့ရတယ်ဆိုပြီးထိုင်းရဲချုပ်နေတီထွန်းကျင့်တက္ကနွန်ကဒီအပိုင်းမှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ
်။ตาเสียก็จะตั้งปกติแต่เนื่องจากว่าเราทำตัวจับคงจะเป็นตาเป็นคนได้เป็นเอกลักษณ์เป็นเอกลักษณ์ของตัวแบบนี้จับได้แต่ว่าเขา
ตุ๊กเจ้าตัวเนี่ยแท้มาတော့အခုလိုမျိုးစိတ်ကြွစီတဲ့အများအပြားဖမ်းမိနေပေမဲ့မူရမကိုသမားတွေဟာဖမ်းမိသွားတဲ့သူတွေနေရာမှာနောက်လူတွေကိုအစားထိုးပြီးမူရစေဝါကုန်ကူးမှုတွေကိုဇက်တိုက်လုပ်နေတာကိုတွေ့ရပါတယ်။ဒီအတွက်နောက်ပိုင်းမှာမူရစေဝါနဲ့ပတ်သက်သူတွေကိုဖမ်းမိရင်ပြစ်ဒဏ်တိုးမြှင့်ချသွားမယ်ဆိုတဲ့အကြောင်းကိုထိုင်းဘာသာနဲ့ပြောသွားခဲ့တာပါ။အခုဆိုရင်ထိုင်းနိုင်ငံအတွင်းမှာမူရမောင်ကိုသမားတွေကိုဖမ်းမိနိုင်ဖို့အတွက်တရင်ပေးတဲ့သူတွေစုံစမ်းစစ်ဆေးသူတွေကိုနိုင်ငံပိုင်ဖြစ်သိမ်းယူမဲ့ပစ္စည်းတန်ဖိုးရဲ့30ရာခိုင်နှုန်းထိစုကြည့်ပေးမယ်လို့လည်းထိုင်းရဲတပ်ဖွဲ့ကဆိုပါတယ်။မူရမောင်ကိုသမားတွေနဲ့ပတ်သက်လို့ဗန်စရင်ဖွဲ့နာမည်ခံပေးထားသူတွေမိမိနာမည်နဲ့အိမ်ချမ်းမြေကားတွေကိုနာမည်ခံပြီးဝယ်ခွင့်ပေးထားတာတွေကိုလည်းစစ်ဆေးတွေ့ရှိခဲ့မယ်ဆိုရင်တော့ပြစ်ဒဏ်ကို3နှစ်ထက်အထက်ကြာခံရမှာဖြစ်တယ်လို့လည်းဆိုပါတယ်။သာပြင်10နှစ်အတွင်းငွေဝင်ငွေထွက်စည်းရင်းတွေကိုလည်းစစ်ဆေးသွားမှာဖြစ်ပြီးမူရစေဝါနဲ့ပတ်သက်တာကိုစစ်ဆေးတွေ့ရှိမယ်ဆိုရင်နိုင်ငံပိုင်ဖြစ်သိမ်းယူသွားမယ်လို့လည်းပြောဆိုခဲ့ပါတယ်။ရွှေတရိတ်ဒေတာကမူရမောင်ကိုပိုင်းနေဟာမူရစေဝါတွေကိုအရင်ကားထက်ပိုထုတ်လုပ်နေပြီးကိုဗစ်ကပ်ဘေးကာလမှာထိုင်းဘက်ကိုအလုံးရင်းနဲ့တယ်ဆောင်တင်သွင်းနေတယ်လို့လည်းထိုင်းနိုင်ငံရဲ့ဒေတာဆိုင်ရာသတင်းတွေမှာဖော်ပြကြပါတယ်။ကုလသမဂ္ဂမူရစေဝါနဲ့ရာဇဝတ်မှုဆိုင်ရာယုံUNODC ရဲ့ဒီနှစ်ဆန်းမှာထုတ်ပြန်တဲ့မြန်မာနိုင်ငံဗိတ်ထုတ်လုပ်မှုနှစ်စဉ်အစီရင်ခံစာမှာတော့ဒေတာတွေမှာဓာတ်ရုပ်ပစ္စည်းတွေကိုအခြေခံထုတ်လုပ်တဲ့မူရစေဝါတွေတွင်ကျယ်လာတယ်လို့လည်းရေးသားထားပါတယ်ရှင်
။ထိုင်းချီဆိုင် VOE သတင်းတောက်မအေးအေးမှာပါရှင်။လူခွင့်ရေးချိုးဖောက်မှုတွေမှာအတုံးချခံရတဲ့ဤပညာတွေပြည့်နှံ့မှုကိုကန့်သတ်ဆောင်ဖြည့်နိုင်ရေးအတွက်ပို့ကုန်ထင်းချုပ်ရေးအစီအစဉ်တရက်ကိုအမေရိကန်ဩစတြေးလျဒိန်းမတ်နဲ့နော်ဝေနိုင်ငံတို့ကကြီးညာလိုက်ပါတယ်။အမေရိကန်သမ္မတဂျိုးဘိုက်ဒန်ဥဆောင်ချင်ပါတဲ့ဒီမိုကရေစီထိပ်သီးညီလာခံပြီးဆုံးခဲ့ပြီးနောက်မှာအခုလိုကြီးညာချက်ထွက်လာတာပါ။အင်ပီရိုဆိုင်ယာ VOE သတင်းထောက်ဝန်ကန်ပက်စီဝီရာကူဆွာလာရဲ့သတင်းဆောင်ပါကိုနားဆင်ပါရှင်။ကင်းလက်တဲ့ဆက်ရုပ်တွေကနေလူမျက်နှာကိုမှတ်မိတဲ့စောင့်ကြည့်ထောက်လန့်မှုဖုံးတွေကိုထောက်လှမ်းရေးပစ္စည်းတွေဖြစ်ပြောင်းလဲလိုက်တဲ့ software တွေဒီလိုနည်းပညာတွေဟာဆိုရင်အစိုးရတွေကနိုင်ငံရေးအတိုက်အခံတွေတက်ကြွလှုပ်ရှားသူတွေသတင်းတောက်တွေနဲ့စောင့်ကြည့်ရေးအဖွဲ့တွေကိုပြစ်မှတ်ထားပြီးသုံးလေရှိပါတယ်။
American Tamara Joe Biden ga akhu lu pyo ba de.
We focused on the need to empower
lu khwin ye ga kwen phin tin tu ri ko po pi lo lou nai swan shi la bo lo at ni de a che. Ni pinya sa ya ri, ni pinya ri ha le lu ri ko nait ko phom mho phe. A pi myin tin nai ye atwe, democracy thun ka ye atwe thong pyu ye te cha si bo ko a le na tha ba de lu Tamara Biden ga pyo khe da ba. Tamara Biden u sam chin pa khe de ne ye cha democracy thait tin ni la kan ga တောက်ချန်နေမှာပြီးဆုံးသွားခဲ့ချိန်မှာပဲလူခွင့်ရေးချိုးဖောက်မှုတွေမှာအသုံးချခံရတဲ့နှီးပညာတွေပြန့်နှံ့မှုကိုထိန်းချုပ်ရေးအတွက်ပို့ကုန်ထိန်းချုပ်ရေးအစီအစဉ်တစ်ခုကိုအမေရိကန်ဩစတြေးလျဒိန်းမတ်နဲ့နော်ဝေတို့ကကြီးညာခဲ့ပါတယ်အမေရိကန်နိုင်ငံသားဝင်ကြီးအန်တိုနီဘလင်ကင်ကအခုလိုပြောပါတယ်
We've seen the expanded misuses.
Virus type yet to lower the spine where the child or Taulan Yi Nipinya Drigo, a Yatarigo, Sanchi Yima, Luetonza, Luxari, Pubiro, Duni Yabade, Lujan Drini Ne, Drima Dream, Yemian, Sansan Pianna, Lani Ragule, Duni Yabade, Lu Pio Tarava. Look when ye go where Bidurigo hinting be ye, Lunla Nyatade, Yuka Puri, Lunla de Media Ne. အဂရီလိုက်စားမှုတိုက်ဖြတ်ရေးကြိုးပမ်းမှုတွေကိုအားပေးထောက်ခံရေးတို့ကိုလည်းအမေရိကန်ကကြီးညာခဲ့ပါတယ်။ထိပ်တင်းညီလာခံကထွက်ပေါ်လာတဲ့ကနေဦးရလတ်တွေဟာအားရပွဲဖြစ်ပေမဲ့လည်းတိချက်ပို့ပြီးတော့လှုပ်ဖို့လိုအပ်တယ်လို့အဂရီလိုက်စားမှုတိုက်ဖြတ်ရေးလှုပ်ရှားဆောင်ရွက်နေတဲ့ Transparency International ရဲ့အမေရိကန်ရုံးညွှန်ကြားရေးမှူး Gary Kalmanga Skype ကနေတဆင့်အခုလို့ပြောပါတယ်
Other countries did not step up and
တခြားနိုင်ငံတွေကတော့အမေရိကန်ဘက်ကဆောင်ရွက်တယ်လို့တိကျတဲ့ပိုင်းဖြတ်ချက်မျိုးနဲ့တိုးမြင့်ဆောင်ရွက်တာမရှိပါဘူးဒါကဆိုရင်စရာပါသူတို့ဘက်ကဘာတွေဆောင်ရွက်မလဲဆိုတာနဲ့ပတ်သက်လို့အချိန်နည်းနည်းပိုပြီးရပါတယ်ဂရီကဝတ်တွေပိုင်းဖြတ်ချက်တွေနဲ့ပြန်လာဖို့ဇန်နဝါရီလအထိအမေရိကန်အစိုးရကအချိန်ပေးထားပါတယ်
Populism, Lubu Jisoye Wadane, Asunya Wada Dri, Gabatalwa Dumya Lani Rajao, Democracy Go Tikai Side, Lu, Kula Tamka, Atunye Mujo, Antonio Guterres Kale, Pio Bade. Globalization is undermining. Asunya Muga, Democracy Nija Ali Tari Go Yoyo Side, Sipan, Sinjinung Tiahale, Tune, Kaniade, Dari Aluha, Ludune, Democracy Gossam Dri, Ali Tari Ja, Yojimuko, Yopazi Bade, Lu Pio Dara. လာမယ့်နှစ်မှာတော့လူကိုယ်တိုင်တက်ရောက်မယ်ထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားပါတယ်ရှင်။ယူကရိန်းရဲ့ဇက်ကစီးရေးအခြေအနေကိုလည်းကြည့်ရအောင်ပါရှင်။ယူကရိန်းရဲ့ရုရှားနယ်စပ်မှာရုရှားတပ်တွေကိုတိုးမြင့်ချထားလာတာကြောင့်ယူကရိန်းပြည်သူတွေကြားမှာစစ်ဖြစ်တော်လိမ့်မလားလို့စိုးရိမ်နေကြပါတယ်။တချို့ကလည်းဖြစ်လာနိုင်တဲ့ရုရှားထိုးစစ်ကိုခုခံကာကွယ်ချက်ရမှာပါဝင်ဖို့ကြိုးပမ်း
လေးတယောက်ပါဆိုဗီယက်ပြည်ထောင်စုထဲမှာရုရှားနဲ့ယူကရိန်းလူမျိုးတွေအိမ်ကြီးအဖြစ်စီစီလုံးလုံးနေခဲ့ကြတဲ့မြေပေါ်မှာဒုတိယကမ္ဘာစစ်ပြီးတဲ့နောက်သူကြီးပြင်းခဲ့တာပေါ့ဒီကနေ့တွေမှာတော့ယူကရိန်းအစိုးရတပ်တွေရဲ့ရုရှားလိုလားတဲ့ခွဲထွက်ရေးအုပ်စုတွေကြားပဋိပက္ခဖြစ်ပွားနေတဲ့ရှေ့တန်းစစ်မြေပြင်ကနေမိုင်30ပြင်းမှာသူနေထိုင်နေတာပါတဖြည်းဖြည်းပြင်းထန်လာတာက9နှစ်ကြာခဲ့ပါပြီယူကရိန်းစစ်ကဆိုးရိမ်တဲ့အတိုင်းဖြစ်လာခဲ့ရင်မကြာမီမှာပိုးပြီးကျယ်ပြန့်တဲ့ရုရှားယူကရိန်းစစ်ပွဲဖြစ်သွားနိုင်ပါတယ်ယူကရိန်းမြို့ကရမာတော့ခ်စ်မှာနေတဲ့အသက်88နှစ်အရွယ်ပင်စင်စားအနာတိုလီကအခုလိုပြောပါတယ
်ဘုရားရှင်ရဲ့ Jonas Ochin Bashoy Straho တဲ့ပြည
်ရုရှားရီထပ်ဝင်လာနိုင်မယ်လို့ကျွန်တော်တို့အကြီးအကျယ်စိုးရိမ်နေပါတယ်ကျွန်တော်တယောက်တည်းပဲမဟုတ်ပါဘူးဒီမှာရှိကြတဲ့လူတွေတော်တော်များများထိတ်လန့်နေကြတာပါ
အစိုးရတပ်တွေကဒေပြေတွေကိုပြန်မထိန်သိမ်းနိုင်ဒီမှာခွဲထွက်ရေးသမားတွေက2014မှာဘလို့ဖမ်းဆီးခဲ့တယ်ဆိုတော့ကိုသူကပြန်လည်သတိရရင်ပြောပြသွားတာပ
ါ я понимаю сегодня сказали канада поддержит нас там допустим
ဒီကကျွန်တော်တို့ကိုပံ့ပိုးမယ်လို့ဒီနေ့ပြောတာပဲဗျအမေရိကန်ရောပဲဒါပေမဲ့ကျွန်တော်တို့နေမြေပေါ်မှာတိုက်ခိုက်ကြတော့မှာညီကိုလိုနေခဲ့ကြတဲ့သူတွေဗျာရုတ်တရက်ကြီးဘလို့ရန်သူဖြစ်သွားကြတယ်လဲကျွန်တော်တော့မသိတော့ပါဘူးဘာလို့ဒီလိုဖြစ်ရလဲဆိုတာမသိတော့ပါဘူးလူတိုင်းကလူတယောက်တည်းအပေါ်မှာတီမီနေရတာဘလို့များဖြစ်လာနိုင်ရတာလဲဗျာ
လူတယောက်တည်းဆိုတာရုရှားကတပ္ပရာဗလာဒီမာပူတင်ပါယူကရိန်းအစိုးရအလို့အရ သူဟာရုရှားစစ်တီ9000ကျော်ကိုရုရှားယူကရိန်းနယ်စပ်နားကိုချထားခဲ့ပါတယ်။ယူကရိန်းကမာတော့စ်ပြောလေပင်စင်စားကြီးကအခုလိုဆက်ပြီးပြောပါတယ်
Я понимаю, сегодня сказали, Канада поддержит нас там, допустим, Америка, да.
Ну, это же на нашей территории. Что такое, немири га не, люди га ठ्वпье не जा रे, бя. Бэго мя лу аун, ченору га ठ्वпье най на ма ле. Бэго ле, бя. Ченору дай кан рей го пьет тагэ я ма ла. Бэго лу аун ठ्वпье я ма ле. Ченору ма ти ро у, бя. Ни я рай пьет кан я ин о, бя. Бари блу лу я ме су ра, ченору ма ти ро ба у, бя. Лу аун пьет зе я, ченору дуа мьи мши ро ба у.ဒါကျွန်တော်ဘဝကျွန်တော်တို့ရဲ့ဘဝပါပဲ
ဒါပေမဲ့ဘယ်တိုင်းပြည်ကမှမချင်းချောက်ခဲ့ဘူးလို့ရုရှားစိုးရွားကပြောပြီးယူကရိန်းကိုဝင်တိုက်ထုတ်မယ်ဆိုတဲ့ယူကရိန်းနဲ့အမေရိကန်တို့ရဲ့စိုးရိမ်ချက်တွေကို6လနေတာအဖြစ်သူကပြောကြပါတယ်ယူကရိန်းရှေ့ပိုင်းပဋိပက္ခထဲမှာပါနေတယ်ဆိုတာကိုလည်းရုရှားကညှင်းဆိုလိုက်ပါတယ်ဒါပေမဲ့ခွတ်ထွက်ရေးသမားတွေကပြောတဲ့နိုင်ငံထဲမှာနေထိုင်ကြသူတွေကိုရုရှားကထုတ်ပေးတဲ့နိုင်ငံကူးလက်မှတ်ရှောက်ခွင့်ပြုခဲ့တယ်လို့စက်တဘာလကကျင်းပခဲ့တဲ့ရုရှားလွှတ်တော်ရွေးကောက်ပွဲတွေမှာလည်းမဲပေးခွင့်ပေးခဲ့ပါတယ်။အသက်62နှစ်အရွယ်လာရီဇာတကိုဘဟာအခုခါမှာခွဲထွက်ရေးသမားတွေချင်းချုပ်ထားတဲ့ပေါ်လစ်ကာမျိုးကနေကာမာတော့ဆိုရွှေ့လာခဲ့ပါတယ်။ပူတင်ရဲ့ရွယ်ချက်တွေကိုသူမကလည်းကြောက်နေပါဘူး။သူမကအခုလိုပြောပါတယ
်
ယူကရိန်းကတစုံတရာဒါမှမဟုတ်ပူတင်မကြိုက်တာလို့ရင်ထိုးစစ်ကဖြစ်လာလိမ့်မယ်ဆိုတာအများကြီးဖြစ်နိုင်တယ်လို့ကျွန်မလုံးဝယုံကြည်ပါတယ်
။ဟောလစ်ကမာညာအနေနဲ့မနဲ့ဆိုတောက်လျှောက်ပေါက်ကွဲနေပါတယ်။ကရမာတော့ခ်ပါစိတ်ချရတယ်လို့သူမကဆိုပါတယ်။မြို့ကယူကရိန်းစွာကိုတစ်ဆက်ခံကြောင်း80မီတာအမြင့်ရှိတဲ့အလံတိုင်းမှာအပြာနဲ့အဝါအမျိုးသားအလံအကြီးကြီးကိုတင်ပြီးကြေညာထားတာပါ။လေတွေကစားနေကြတဲ့ကစားကွင်းရဲ့အနီးမှာတော့2014ခုနှစ်စစ်ပွဲအထိမ်းအမှတ်ရှိပါတယ်။မြို့ရဲ့ပြင်ပမှာတော့ကြဆုံးသွားတဲ့ယူကရိန်းတာဝန်ရှိသူတွေပေါ်ဂုံပြုတ်အထိမ်းအမှတ်ကပီးမော်ကွန်စာရန်ထုတ်ထားပါတယ်။ဂရမာတော့စ်အခြေစိုက်စစ်ပြန်ရဲဘော်များအဖွဲ့အတွက်လှုပ်လှုပ်နေတဲ့စစ်ပြန်ရဲဘော်ရိုမာဘလော့ဘွိုက်ကိုကအခုလိုပြောပါတယ
်။ Navi для людей на кильке в Америке. Для людей
အမေရိကန်ရောဥရောပကလူတွေနဲ့ကျွန်တော်တို့တိုင်းပြည်တွေကတချို့လူတွေအတွက်နည်းနည်းကြောက်စရာဖြစ်ခြင်းဖြစ်မှာပေါ့။ဘာကြောင့်လဲဆိုတော့လူတွေကမှန်းဆဆအံ့ဩတွေးကြည့်ကြတာကိုဖြစ်မလားမဖြစ်ဘူးလားဘလို့ဖြစ်လာမလဲလူတွေကဆစိတ်ကူးကြည့်နေကြတာကို
စစ်ပွဲအစမှာအသက်34နှစ်အရွယ်ရိုမန်ဘလတ်ဘွိုက်ကိုဟာသူ့သဘောနဲ့သူအစိုးရဘက်ကဝင်တိုက်ခဲ့တာပါ။ရှေ့တန်းဒါရရသူတွေကိုတည်ယူပေးတဲ့ရဟရင်တပ်ဖွဲ့မှာသူပါဝင်ခဲ့တာပေါ့။သူစစ်အစ်ဝင်လာမယ်ဆိုရင်အစ်ဖြစ်ရလေအောင်သူ့ရဲ့ကြောဖို့အိတ်ကိုအခုအစ်ပြင်ထားတယ်လို့ပြောပါတယ်
။ ਈ так є факт. Є факт, що Росія зосереджує війська на кордоні з Україною.
ရုရှားကတိုက်ပွဲဆွနေတာဖြစ်နေပါပဲ
။မေတူ
ဒါပေမဲ့ကျွန်တော်တခါခပ်ပြောမယ်ဗျာ။ဘယ်လိုကြီးကြီးမားမားတက်ခိုက်တာ
ဆိုတာကလေ။ဂျိုဇူးက
ငါတို့ကအမှားဆုံးခံစားရမှာတိုက်ရမှာဆိုတဲ့အတွေ့ကဒွန်နက်စ်နဲ့လူဟန့်စ်ဒေတာကကျွန်တော်တို့တွေအတွက်အသားကျနေပါပြီလူတွေကကြောက်တာထုံသွားပြီလို့ကျွန်တော်ထင်တယ
်ပရိုစတိုနမဟာနီပိုကဇာတေဆွေမီယာဇေဤရှော့စ်ဝီတာဟိုဝတ်ီဥစီလီဇိုန
ခုချိန်ထိတော့ရင်နေတွာလာလှူရှားယုံပါပဲသူတို့အားကိုပြဖို့စူးစမ်းနေတာပေါ့ဗျာရင်ကျေးတဲ့ကဘာကြီးစီကတခုခုချောင်းချောင်းထုတ်ယူဖို့ပေါ့ဗျာ
ဒေတာကံပြည်သူတွေကအေးဆေးပါပဲလို့သူကပြောပါတယ်ဘာကြောင့်လဲဆိုတော့စစ်ကအချိန်မီပြန်လာနိုင်တယ်ဆိုတော့ကိုသူတို့သိမြင်နေကြလို့ပါပဲလို့သူကဆိုသွားပါတယ်ခင်ဗျာ
ဒီလိုရေအမေရိကန်တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီလူမှုမိတ်ဆွေရုပ်တံလိုင်းကနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါမြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရပါပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bing Juru Channel 101ဒါမှမဟုတ် Thaicom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ်ကျိုးရုပ်ဖိုင်မှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုရှိတည်ငြိမ်မှန်တွေပို့ပေးနိုင်လို့လူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။မင်္ဂလာမနက်ခင်ဗျာတော်ရရှိများရှင်။ VOA အမေရိကန်တန်ရဲ့2022ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့မနက်ခင်းစီစဉ်တွေကိုလိုင်းထိုမီတာ32 kHz 9335နဲ့9383ညလိုင်းထိုမီတာ49 kHz 6153ညတို့ကနေဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့မြန်မာပြည်ကပေးစာသတင်းတွေတဲ့ကတုတထူကြဆံပြသတင်းများအပတ်စဉ်ကဏ္ဍတွေကိုနောက်ပိုင်းမှာထုတ်လွှင့်ပေးပါမယ်။အခုရင်းဆုံးတော့ကမ္ဘာမြန်မာမီဒီယာမြင်ကွင်းကိုနှာစင်ရအောင်ပါရှင်။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစရန်ကြီးကပေးအပ်ထားတဲ့အခြေခံလူ့ခွင့်ရေးများအကြောင်းပြည်သွေးနိုင်ငံကဆွေးနွေးတင်ပြမှာပါ။မိုင်အင်ချင်းနိုင်ကူညီတင်ဆက်ထားပါတယ်ရှင်။
အားလုံးပဲမင်္ဂလာပါခင်ဗျာဒီကြပတ်ကဘာမြန်မာမီဒီယာမြင်ကွင်းကဏ္ဍမှာတော့အပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးကပေးအပ်ထားတဲ့အခြေခံလူ့ခွင့်ရေးများအကြောင်းကိုတင်ပြပေးသွားခြင်းပါတယ်ကျွန်တော်ကတော့ပြည်သွေးနိုင်ပါဒီဇင်ဘာလ10ရက်နေ့ဟာအပီပီဆိုင်ရာလူ့ခွင့်ရေးနေ့ဖြစ်ပါတယ်ဘာကြောင့်ဒီဇင်ဘာလ10ရက်နေ့ကိုသတ်မှတ်ရတယ်လဲဆိုတော့1948ခုနှစ်ဒီဇင်ဘာလ10ရက်နေ့မှာကမ္ဘာကုလသမဂ္ဂအဖွဲ့ကြီးရဲ့ညီလာခံအစည်းအဝေးကြီးကနေအပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးကိုအတည်ပြုပြထားခဲ့ကြလို့ဖြစ်ပါတယ်လူ့ခွင့်ကြီးညာစာရန်ကြီးကိုအမေရိကန်သမ္မတဖရန်ကလင်ရူးစ်ဗဲ့ကရောအယ်လီနာရူးစ်ဗဲ့ကဦးဆောင်ရေးဆွဲတင်သွင်းခဲ့တာပါအပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ရေးဆွဲရေးကော်မရှင်ကိုမုတ်ဆိုးမတူဖြစ်တဲ့အယ်လီနာရူးစ်ဗဲ့ကဦးဆောင်ခဲ့ပြီးနိုင်ငံရေးယဉ်ကျေးမှုနဲ့ကိုယ်ပွဲတဲ့ဘာသာတွေမတူညီကြတဲ့နယ်ပယ်အသီးသီးကပုဂ္ဂိုလ်၁၈ဦးကနှစ်နှစ်ကြာအချိန်ယူရေးဆွဲခဲ့ကြတယ်လို့သိရပါတယ်ဒုတိယကမ္ဘာစစ်ကြီးဖြစ်ပြီးစအချိန်လည်းဖြစ်တာမို့အယူဆမတူတဲ့ကမ္ဘာအင်အားကြီးနိုင်ငံနှစ်နိုင်ငံဖြစ်ကြတဲ့အမေရိကန်နဲ့ဆိုဗီယက်တို့အားပြိုင်မှုကြားမှာဘုံသဘောတူညီချက်ရရှိအောင်အယ်လီနာရူးစ်ဗဲ့ဦးဆောင်ကြိုးပမ်းခဲ့ရတဲ့စာရန်ကြီးလည်းဖြစ်ပါတယ်အပိုက်30ပါဝင်တဲ့အပီပီဆိုင်ရာလူ့ခွင့်ရေးကြီးညာစာရန် Universal Declaration of Human Rights UDHR ကိုရေးဆွဲကြတဲ့အခါဒုတိယကမ္ဘာစစ်အတွင်းကအတွေ့အကြုံတွေကိုအခြေခံခဲ့ကြတယ်လို့ဆိုပါတယ်။စစ်အတွင်းကကြုံတွေ့ခဲ့ရတဲ့ပဋိပက္ခမျိုးတွေကမ္ဘာပေါ်မှာနောက်တစ်ကြိမ်မဖြစ်ပွားမကြုံတွေ့ရအောင်ကမ္ဘာကုလသမဂ္ဂအဖွဲ့ကိုဖွဲ့စည်းမယ်။ကမ္ဘာကုလသမဂ္ဂဗရိညင်ကိုလည်းပြီးဆုံးအောင်ရေးဆွဲကြမယ်။အဲ့ဒီဗရိညင်ပါအခွင့်အရေးတွေကိုကမ္ဘာပေါ်ရှိလူသားတိုင်းရရှိခံစားနိုင်စေရမယ်လို့ကမ္ဘာကောင်းဆောင်တွေကဆုံးဖြတ်ခဲ့ကြပါတယ်
။အပြည်ပြည်ဆိုင်ရာလူ့ခွင့်ရေးကြီးညာစာရန်ကြီးရဲ့ညီတန်းမှာလူခတ်သိန်းရဲ့မျိုးရိုးဂုံတိတ်ခါနဲ့တကွလူခတ်သိန်းရဲ့လွတ်လပ်မှုတရားမျှတမှုငြိမ်းချမ်းမှုတို့ကိုလူတိုင်းအညီအမျှခံစားနိုင်တဲ့အခြေခံအုံမြင့်အဖြစ်အသိအမှတ်ပြုထားပါတယ်။ဒါ့အပြင်လူခတ်သိန်းတို့သည်တရားလက်လွတ်နှိပ်စက်ကလူပြုမှုအုပ်ဆုံးမှုနှင့်ဖိစီးနှိမ်ပတ်မှုတို့ကိုနောက်ဆုံးမလွဲမသာမရှောင်သာလက်နက်ဆွဲကိုင်တော်လှန်ခြင်းပုံကန့်ခြင်းမပြုစေရန်လူခွင့်ရေးများကိုဥပဒေဖြင့်ထိန်းသိမ်းကာကွယ်ပေးရမည်ဖြစ်သောကြောင့်၎င်းလို့ဖော်ပြထားပါတယ်။ဆိုလိုတာကအခြေခံလူခွင့်ရေးတွေမပေးဘဲတရားလက်လွတ်နှိပ်စက်ပြီးအနိုင်ကျင့်အုပ်စိုးမယ်မတရားဖိနှိပ်နှင်းပန်းတက်ပြက်အုပ်ချုပ်မယ်ဆိုရင်နောက်ဆုံးမှာမလွဲတာမရှောင်တာပဲလက်နက်ဆွဲကင်တော်လှန်ပုံကန့်ခြင်းတွေဖြစ်ပေါ်လာလိမ့်မယ်လို့ဆိုလိုခြင်းဖြစ်ပါတယ်။ဒီအချက်ဟာသွေးထွက်အောင်မှန်တယ်လို့ဆိုရမှာပါ။တခြားဝေးဝေးကိုမကြည့်ပါနဲ့ကျမတို့မြန်မာနိုင်ငံကိုပဲကြည့်ကြရအောင်ပါ2020ပြည့်ရွေးကောက်ပွဲရလဒ်ကိုလစ်လျူရှုပြစ်ပယ်ပြီးတနည်းအားဖြင့်ပြည်သူတွေရဲ့လွတ်လပ်တဲ့မဲဆန္ဒပြည်သူတွေရဲ့အခြေခံရပိုင်ခွင့်အခွင့်အရေးတွေကိုမျက်ကွယ်ပြုပြီးစစ်တပ်ကနိုင်ငံတော်အာဏာကိုလုယူခဲ့တယ်စစ်တပ်ကအာဏာလုယူတာကိုတနိုင်ငံလုံးအတိုင်းအတာနဲ့ငြိမ်းချမ်းစွာဆန့်ကျင်ဆန္ဒပြခဲ့ကြပါတယ်အဲ့ဒါကိုစစ်တပ်ကအင်အားအလွန်အကျွံသုံးကဖိနှိပ်ချိန်မုန်းခဲ့တာအားလုံးသိပဲဖြစ်ပါတယ်ဒီအကျိုးဆက်အဖြစ်လက်နက်ဆွဲကင်တော်လှန်ရန်ပြည်သူ့ကာကွယ်ရေးတပ် PDF တွေနိုင်ငံနဲ့အဝန်ပေါ်ပေါက်လာခဲ့တာမဟုတ်ပါလား
အပိုက်30ပါဝင်တဲ့လူ့ခွင့်ရေးကြီးညာစာရန်ကြီးဟာတကဘာလုံးနဲ့သက်ဆိုင်ပါတယ်လူ့ခွင့်ရေးကြီးညာစာရန်ပါအခြေခံလူ့ခွင့်ရေးတွေကိုလူသားတိုင်းခံစားခွင့်ရှိရပါမယ်မိသူမဆိုမိသည့်နေရာဒေသမှာပဲနေနေလူမှုရေးနဲ့နိုင်ငံရေးဆိုင်ရာအခွင့်အရေးတွေဖြစ်တဲ့ အသက်ရှင်ပိုင်ခွင့်လွတ်လပ်ခွင့်လွတ်လပ်စွာပြောဆိုခွင့်နဲ့တကူရီလွတ်လပ်ခွင့်တို့ရရှိကြရမှာဖြစ်ပါတယ်အပိုက်ဆက်တဲ့မှာလူတူဦးတရားကိုတရားစီရင်တဲ့အခါလူများရှိမှောက်မှာဥပဒေတိုင်းစစ်ဆေးရမယ်အဲ့ဒီလိုစစ်ဆေးတဲ့အခါပြည်မှုကျူးလွန်တယ်လို့စီရင်ချက်မချမချင်းအပြစ်မဲ့သူဖြစ်ယူဆရမယ်ဒါအပြင်ပြည်မှုအတွက်စစ်ဆေးခံရသူဟာခုခံချေပါဖို့လိုအပ်တဲ့အခွင့်အရေးတွေလည်းရှိ ဒီမှာနိုင်ငံတွင်းမှာစစ်ကောင်စီရဲ့ယုံတင်တရားစွဲသူစစ်ဆေးခြင်းခံနေရတဲ့နိုင်ငံတော်သမ္မတနိုင်ငံတော်တိုင်းမင်္ဂပုဂ္ဂိုလ်နဲ့အနယ်ဒီအစိုးရခေါင်းဆောင်များအပါအဝင်နိုင်ငံနဲ့အဝမ်းမတရားဖမ်းဆီးခြင်းခံနေရတဲ့တရားစွဲဆိုခြင်းခံနေရတဲ့တရားယုံသူရဲ့အခြေအနေတွေဟာလူသားရေးရရှိခံစားရမယ်အခြေခံလူ့အခွင့်အရေးတွေချိုးဖောက်ခံနေရတဲ့ဆိုတာလဲပြင်းမှာဆင်သွားတယ်လို့ထင်ရှားလ
ဒီနေ့လွတ်လပ်စွာဖွင့်ဟထုတ်ဖော်ခဲ့ရှိတယ်အဲ့ဒီလိုဖော်ထုတ်တဲ့အခါမှာလဲအနောက်ရှက်မရှိဘဲဖော်ထုတ်နိုင်ရမယ်နိုင်ငံနဲ့နိမိတ်ကိုပင်ထက်တွေ့ရမလို့ပဲတည်နေတဲ့ဘောထားတွေကိုလွတ်လပ်စွာရှာဖွေနိုင်တယ်လက်ခံရယူနိုင်တယ်ဝေငှဖြန့်ချိနိုင်တယ်လို့ဆိုထားပါတယ်အမှန်တကယ်တော့ဒါဟာ freedom of expression ပဲဖြစ်ပါတယ်အခုလို့လူ့ခွင့်ရေးကြေညာစာရင်းကြီးမှာ freedom of expression ကိုဘာကြောင့်အလေးထားဖော်ပြထားရသလဲ freedom of expression ဟာဘာကြောင့်အရေးကြီးသလဲဆိုတာကို Pan International
အဖွဲ့ကိုစတင်တည်ထောင်သူတအုပ်လက်ဖြင့်လောလောဆယ်ပန်အင်တာနက်ရှင်နယ်အဖွဲ့ကြီးရဲ့အကြီးအကျယ်စာရေးဆရာများကော်မတီရဲ့ဥက္ကဋ္ဌဖြစ်တဲ့စာရေးဆရာမမတိတာစံဆောင်ကသူ့ရဲ့အမြင်ကိုအခုလိုပြောပါတယ်။ဘာလို့ဖျော့အင်စပရက်ရှင်ဟာအခြေခံရပိုင်ခွင့်ဖြစ်ရလဲဆိုရင်တော့ဒီရပိုင်ခွင့်ကိုမှမရဘူးဆိုရင်ကျန်တဲ့ရင်းချင်းမှုနိုင်ငံရေးစသဖြင့်
အချားသောရပိုင်ခွင့်တွေကိုတောင်းဆိုဖို့ကာကွယ်ဖို့စောင့်ရှောက်ဖို့ထိမ့်သိမ်းဖို့မြင့်တင်ဖို့အဆက်အဆက်အရရခက်ခဲမှာပဲဖြစ်ပါတယ်။အဲ့ဒီအတွက်ကြောင့်မလို့ဖျောက်အင်စပရက်ရှင်ဟာအခြေခံကြာဆုံးရပိုင်ခွင့်ဖြစ်ပါတယ်။လောလောဆယ်ကျွန်တော်တို့မြန်မာနိုင်ငံရဲ့အခြေအနေကတော့တရင်ရယူဖို့လဲခက်ခဲတရင်သောက်တွေလဲဖမ်းဆီးထောင်ချခြင်းခံနေရတရင်ဌာနတွေဟာလဲထုတ်ဝေခွင့်ပိတ်သိမ Diga Luquin Yrigo, Lilu should have sick on the Omaro. A Bibisan Luquin Tina Saramba, Luquin Yri Kanzana and Bune, Agawayana and Bosuda, Beluma Pinanzia, Mishibau. Tajan sick on the Lumasande, Sijazo, whom Yossi de Loya Dugo, a Bigani, Gain Luquin Pimata Tendobau. Dedwe, sick on the go, Nanganaga, Dangwain in it, a to the pin, Kabakula the Maga, Poetin in it. Let me tell you, tea out there, yay, moody, a meazo, low sombo, low anibi, chitao makamia.
Given a ye, Gavanyama, media, mean gringo, nursing, yara, chiparishi, a kuro, yama, tiga, biza, drimpa, sink, and I go tolling, bibame, my ethanajo, season, dessert, havarishi.
ဒီနေ့ကင်းရှင်းပြီးတော့မင်္ဂလာရှိတဲ့နေ့ဖြစ်ပါစေတော်ရရှင်များရှင်ဖီအိုကိုရေးလာတဲ့တော်ရရှင်ရဲ့ပေးစာတွေအီးမေးတွေဖီအိုရဲ့
မင်္ဂလာပါရှင်ဖီအိုရဲ့ကျမနာမည်ကဆူရမင်းပါကျမအဖိုးကအသက်80နှစ်ရှိပါပြီအဖိုးကအမြဲတမ်းဖီအိုကိုနားထောင်တာပါကျမကအဖိုးကြီးကိုမေးလိုက်တယ်အဖိုးကြီးရေဖီအိုနားထောင်နေရဘယ်လောက်ကြာလဲအဖိုးကြီးဖြေတာကအချိန်များစွာကြာပါတယ်တဲ့ကျမအဖိုးကြီးကိုပြောလိုက်တာကအဖိုးကြီးအသက်လည်းကြီးရယ်မျက်စိကောင်းကောင်းလည်းမမြင်ရဘူးအဖိုးကြီးတည်းနားမထောင်ပါနဲ့မရဘူးကျွန်တော်ဖီအိုရဲ့အမြဲတမ်းနားထ
ဒီနေ့ကျွန်တော်တို့ဗီဒီယိုနားထောင်တဲ့အခါမှာပြည်သူများပေါ်မှာအနေနဲ့အမျိုးမျိုးကြောက်ရွံ့တဲ့ပြည်သူများကြုံရရတဲ့သိရပါတယ်ပြည်သူများနဲ့အတူကျွန်တော်လည်းခံစားရတယ်မြန်မာနိုင်ငံအမြင်ငြိမ်းချမ်းပါစေလို့သူကပြောပါတယ်
โอเคအဖိုးကမှားလိုက်ပါတယ်တဲ့
ဖြစ်ရတဲ့နေ့ကြောင့်မြန်မာနိုင်ငံအခြေအနေကိုသိရတဲ့အတွက်ကျေးဇူးတင်ကြောင်းပြောလာပါမင်္ဂလာပါဖြူကြီးကျွန်တော်ကတော့ရခိုင်ပြည်ကရခိုင်မြို့သားတယောက်ပါလက်ရှိဖြစ်ပေါ်နေတဲ့မြန်မာနိုင်ငံရဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာပြောဆိုရေးသားနေတဲ့တချို့သတင်းဌာနတွေရဲ့ပြုံးမှုဆောင်ရွက်မှုတွေကိုကျွန်တော်ရဲ့အမြင်ရှုထောင့်ပကံနဲ့တုံ့တက်မိကြတယ်ပြောချင်ပါတယ်ဆိုပြီးတော့စ ကျွန်တော်တို့ရဲ့အမြင်ရှိတော့ဘက်ကနေပြီးတော့တုံ့တက်မိတာတွေပြပြချင်ပါတယ်ကျွန်တော်နိုင်ငံရဲ့နိုင်ငံရေးစီးပွားရေးကျန်းမာရေးစသဖြင့်အကြောင်းအရာတွေနဲ့ပတ်သက်တဲ့ကိစ္စဝါဝသတင်းချက်လက်တွေကိုပြည်သူလူထုများစုကသတင်းဌာနတွေရဲ့ရေးသားအပြောဆိုပေါ်မှာများသောအားဖြင့်ဗဟုသုတရယူကြတာကောက်ချက်ယူစားတွေကိုပြုလုပ်ကြတာများပါတယ် ဒီနေရာမှာအခုဟာကလက်ရှိဖြစ်ပေါ်နေတဲ့နိုင်ငံရေးအရှုပ်ထွေးပေါ်မှာတချို့သတင်းဌာနကြီးတွေနဲ့လူ့သတင်းဌာနတချို့တွေရဲ့ပြောဆိုရေးသားတွေဟာမြန်မာနိုင်ငံရဲ့အရှုပ်ထွေးကိုပိုပြီးတော့ရှုပ်ထွေးလာအောင်လုပ်တယ်လို့ဖြစ်နေတာတွေ့ရပါတယ်တချို့သတင်းဌာနတွေရဲ့ရေးသားပြောဆိုမှုတွေကသူတို့တွေရဲ့စိတ်ခံစားချက်တွေရောထွေးနေတာကိုတွေ့ရပါတယ်လူတွေကသတင်းတွေကိုကြည့်ပြီးမှနိုင်ငံရေးခံစားချက
ဒီနေ့ကျွန်တော်တို့တိုင်းပြည်ကတချို့လူတွေအတွက်ရုံးကန်နှစ်ပါးလုံးညဉ့်ညံပါစီလို့ဗီဒီယိုဝိုင်းတော်သားတွေကိုဆွတောင်းမိပါတယ်။နိုင်ငံမှာနိုင်ငံရေးအရှုပ်ထွေးပေါ်ပေါင်းနေချိန်မှာတည်င်းဌာနတွေအနေနဲ့အထူးသတိထားပြီးတော့တည်င်းတွေကိုမှတ်မှန်ကန်ကန်ရေးသားတင်ပြတင်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ပြောလာတာဖြစ်ပါတယ်။
မြန်မာနိုင်ငံမှာလက်ရှိကြုံတွေ့နေရတဲ့အခြေအနေတွေလူမှုရေးရာကိစ္စအဝဝနဲ့ပတ်သက်ပြီးတော့ကိုပိုင်အထင်မြင်ယူဆချက်ကိုထုတ်ပေါ်လာတဲ့သောရရှင်ရဲ့စာတွေကိုလည်းလက်ခံရရှိရပါဒီစာတွေကိုအခုဆက်ပြီးတော့ဖော်ပြပေးကြပါရစေကျွန်တော်ကဆိုးကိုပါဆိုပြီးတော့ရေးလာတဲ့သောရရှင်ကတော့ဗီဒီယိုရဲ့မြန်မာညာခြမ်းအစီအစဉ်ကိုမလွတ်တမ်းကြည့်ရှုသူတယောက်ပါတဲ့မင်္ဂလာပါဗီဒီယိုရေကျွ ဒီပြီးသားပါစပစ်ကနေကခုနိုင်ငံကရှုတ်ချတယ်ဒီနိုင်ငံကရှုတ်ချတယ်နဲ့တနည်းပြည့်တော့မှာပါစကစကသူတို့ထောက်ခံမှုကိုလူညွေးလုပ်ပေးပြီးလူလူကစာနာပြဝဲကိုတော့အကျံပက်တာကားနဲ့တိုက်တာတနက်နဲ့ပြစ်တာအားလုံးသိပါဆိုတော့ICC တို့ ICJ တို့နိုင်ငံတကာတို့မေးပေးပါဘလို့ပြမှုမျိုးကျူးလို့မှမြန်မြန်ကူညီမှလဲလို့မေးချင်တာပါနည်းနည်းနည်းနည်းပြည်သူတွေလည်းသိတာများနေပါပြီပြောပေးပါအောင်ဗီဒီယိုကြီး
ဘလို့အချင်းနေမျိုးမှာမြန်မာနိုင်ငံကိုနိုင်ငံတကာကကူညီမှလဲလို့ဒီတော်ရရှင်မိကွန်းထုတ်လာတာဖြစ်ပါတယ်။ဗီအိုကတတင်းမှန်တွေကိုတင်ဆက်ပေးတဲ့အတွက်ကျေးဇူးတင်ပါတယ်။ချင်းတိုင်းသားတယောက်မလို့တောတောင်းနေကြမွေးဖွားလာရသူဖြစ်ပြီးတော့ဗမာစကားကိုတော့ရေးရေးလေးလေးပြပြတတ်တာမပြောတတ်တာအမှန်ပါဆိုပြီးရေးလာတဲ့တော်ရရှင်ကတော့မြန်မာနိုင်ငံမှာရှိတဲ့ဓမ္မဘက်တော်သားပြည်သူတွေစီကိုဗီအို ေရှုနာမအဖြစ်ဆုတောင်းပါတယ်အဓိကပြောချင်တာက NUG အစိုးရအနေနဲ့အခုလက်ရှိမြေပြင်မှာလှုပ်ရှားနေပြီးစစ်အာဏာရှင်ကိုတော်လှန်နေတဲ့ကလေးတွေကိုအတတ်နိုင်ဆုံးအမြန်ဆုံးထိရောက်တဲ့နီလန်းနဲ့ထောက်ပံ့ပေးဖို့ VOA ကနေတဆင့်ပြည်သူတယောက်အနေနဲ့တောင်းဆိုပါရစေစစ်အာဏာယူတွေကိုတော်လှန်နေကြတဲ့ PDF သာမကတိုင်းရင်းသားလက်နက်ကိုင်အားလုံးနဲ့ပြည်သူကာကွယ်ရေးတပ်သားများအားလုံးထိရောက်စွာတော်လှန်နိုင်ဖို့နီလန်းလိုအပ်ပါတယ
်ဒါတော့ချင်းတိုင်းရင်းသားတော်တော်ရှင်သူရဲ့ဆန္ဒကိုရေးလာတာဖြစ်ပါတယ်မြန်မာနိုင်ငံမှာကြုံတွေ့နေရတဲ့အခြေအနေနေသားတွေကြားရမှာကိုယ်တိုင်တွေးကြုံနေရတဲ့အဖြစ်အပျက်တွေကိုရင်းဖွင့်စာရေးသားလာကြတဲ့တော်ရရှင်ရဲ့စာတွေကိုလည်းဆက်ပြီးတော့ဖော်ပြပေးကြပါရစေ။အညာတော်ဆိုတဲ့တော်ရရှင်ကတော့နင်းနေညာညာကြောက်ရွံ့နေရပါတယ်ဆိုပြီးတော့အခုလိုရေးလာပါတယ်
။ကျွန်တော်တို့ပြည်သူတွေဟာတပ်တပ်တရိတ်ဆန်ယုံတွေကတရိတ်ဆန်တွေနဲ့ထူးမခြားနာဖြစ်နေပါပြီ။ဘယ်ချင်းတကားတွန်းဖွင့်ပြီးတတ်ခံရမလား။အနှိမ့်ဆက်ခံရမလားဆိုပြီးစိုးရိမ်စိတ်နဲ့အသက်ရှင်နေရပါပြီ။လူခွင့်ရေးဆိုတာမြန်မာနိုင်ငံမှာစာအုပ်ထဲမှာပဲရှိတော့တယ်။စာရှိမှမို့လို့ဒီလောက်ပါရေးမယ်ဆိုရင်လဲနေကူအောင်ရေးလဲပြီးမှမဟုတ်လို့ပါကျေးဇူးပါ VOE
ဆိုရင်ထဲကနေနေရတဲ့ဘွားတွေကြုံတွေ့နေရပါပြီဆိုတော့အညာတော်တော်ရရှင်ရေးလာတာဖြစ်ပါတယ်ချစ်တဲမောင်ဆိုတဲ့တော်ရရှင်ကတော့သူမကွေးတိုင်းတောင်တွင်ကြီးသူ့ဒေသမှာကြုံနေရတဲ့အခြေအနေကိုအခုလိုရေးလာပါတယ်
ညီမနိုင်ငံမှာအလုတ်ကင်တွေတွာလာကင်းတွေပိတ်ထားတာကြောင့်ကျွန်တော်တို့မြို့နယ်မှာတော့လောင်ကစားတွေများများတွေ့နေရပါတယ်။အများဆုံးကတော့မြို့တင်မြို့နယ်နဲ့တောင်တွင်းကြီးမြို့တွေပါပဲ။နှလုံးသုံးလုံးလောင်ကစားတွေကြောင့်ရက်တွေရွာတွေမှာဒိုင်းတွေချမ်းတာပြီးရွာသူရွာသားတွေဆင်းရဲကုန်ပါပြီ။ရှောင်းသားနဲ့ဒိုင်းတွေမရှိရင်ဘယ်သူမှလောင်ကစားလုပ်မှာမဟုတ်ပါဘူး။ဒါကြောင့်မြို့တင်မြို့နယ်နဲ့တောင်တွင
ဟုတ်ကဲ့ပါဒီဗျာအခုလိုမျိုးခက်ချင်းမကောင်းချိန်မှာညပညာကိုတုံးပြီးတော့အွန်လိုင်းကနေပြီးတော့လင်ညာမှုအမျိုးမျိုးကြုံတွေ့နေရလို့အားလုံးသတိပြုမိစေချင်ပါတယ်ဆိုတော့ရေးလာတဲ့သွားရှင်တယောက်ရဲ့စာကိုလည်းဖော်ပြပေးချင်ပါတယ်ရှင်နန်းတော်တော်ဆိုတဲ့သွားရှင်ပါကျွန်မစီကိုစားရတော်ရောက်လာပါတယ်ဖုန်းကနေတက်စင်ပါ ဒီစာကိုလက်ခံရရှင်ဂျပန်နဲ့မြန်မာနိုင်ငံကိုဗစ်-19အလူရှင်ဌာနတို့ကပေါင်းလူတဲ့ငွေ9000ခန့်တောင်ရမယ်အလူရှင်ဌာနမန်နေဂျာကိုဒီဖုန်းကနေဆက်သွယ်ပါဆိုပြီးစာရောက်လာပါတယ်တမိကိုယ်တိုင်အလိန်ခံရတာပါနောက်ထပ်လူအများကြီးအလိန်မခံစေချင်လို့အခုလိုစာရေးလိုက်ရတာပါမြန်မာနိုင်ငံမှာနိုင်ငံရေးအခြေအနေမကောင်းရတဲ့ကြားကိုဗစ်-19ရောဂါအခြေအနေတွေကိုအခွင့်အကောင်းယူပြီးတော့လိမ်စားနေရတဲ့သူတွေရှိ
ဒီနေ့ပြည့်ပြည့်ကြီးတဲ့မှာလူလိန်လူညာလှူစားတဲ့သူတွေအများများနေပါပြီရှင်။ဒါတော့အွန်လိုင်းကနေအလင်းခံရပါတယ်စူပါကိုရီးဖြစ်ကိုပြောလာပြီးတော့ဗီဒီယိုတော်ရရှင်နေလဲဒီထားမိအောင်စူပါရင်ဖွင့်လာရတော်ရရှင်ရဲ့စာဖြစ်ပါတယ်။ဒါတော့ဗီဒီယိုညီမပိုင်းရဲ့ရုပ်မြင်သံကြားနဲ့ရေဒီယိုစီစဉ်တင်ဆက်မှုတွေနဲ့ပတ်သက်လို့ အကျံပေးဝေဖန်ခြင်းနဲ့ပြီးတော့ဗီဒီယိုကနေပြီးတော့မြတ်တာတိလက်ဆောင်ကဏ္ဍမှာဒီသတင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးစုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်အထင်မြင်ယူဆကြတဲ့ကိုရင်ဖွင့်စာရေးတင်တာဆိုတော့ကျမတို့ဗီဒီယိုကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်။စာရိုက်ကနေစာပို့မယ်ဆိုရင် VOA News.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။ တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြပါတယ်လို့စောင့်မျှော်ကြိုးစွန်နေပါတယ်ရှင်။မြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ဗီဒီယိုညမာပိုင်းတော်ရရှင်ရဲ့ဝေဖန်အကြံပေးစာတွေရင်ဖွင့်စာတွေနဲ့တေးသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်။ ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင်ဗီဒီယိုမြန်မာပိုင်းဖေ့စ်ဘွတ်စာမျက်နှာကနေပြီးတော့ထုတ်လွှင့်ချိန်နဲ့တပြိုင်တည်းထဲတိုက်ရိုက်နားဆင်နိုင်ပါတယ်။ပရင့်ထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Facebook ပေါ်မှာပြန်ပြီးတော့နားထောင်နိုင်တယ်လို့ဗီဒီယိုအင်တာနက်စာမျက်နှာနဲ့ဖုန်းပေါ်ကဗီဒီယို App မှာသွားပြီးတော့နားထောင်နိုင်ပါတယ်ရှင်။ကျမတို့ရဲ့ App နာမည်က VOA Burmese ဖြစ်ပါတယ်။အင်တာနက်စာမျက်နှာလိပ်စာကတော့ burmese.voanews.com ဖြစ်ပါတယ်။ကျမအေးသနာကျော်ပါ ဗီဒီယိုကိုလည်းစာရေးကြပါအောင်နော်။
တော်ရရှင်နေအားလုံးရှင်နှန်းချမ်းမြေကြပါစေရှင်။မအေးတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာသတင်းပတ်ဆင်ခဏကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုကတော့သတင်းတွေတဲ့ကတုတ္တသတင်းပတ်ဆင်ခဏကိုထုတ်လွှင့်ပေးမှာပါ။ နိုင်ငံတကာသတင်းတွေကြီးစုနားဆင်ကြတဲ့အခါမှာအဲ့ဒီသတင်းတွေထဲမှာပါတဲ့ထူးခြားတဲ့အကြောင်းအရာတွေအချက်လက်တွေနဲ့ပတ်သက်ပြီးဗဟုသုတရရရှိဖို့မညွညွလွင်တင်ဆက်ပေးနေတာပါ။ဒီသတင်းပတ်မှာတော့လူရယ်လို့ဖြစ်လာရင်မွေးရပါလို့ခွင့်ရေးတွေကိုကုလသမဂ္ဂကပြဌာန်းပေးထားတဲ့အပြည်ပြည်ဆိုင်ရာလူခွင့်ရေးကြီးညာစရန်အကြောင်းတင်ပြပေးထားပါတယ်ရှင်။
Universal revulsion at this crime, followed by the founding of the United Nations and the signing of the Universal Declaration of Human Rights, promised an end. But it did not end. Indeed, today
antisemitism. UDHR လို့အင်္ဂလိပ်လိုအတိုးကခေါ်တဲ့ဒီကြီးညာစာရင်းကြီးကို 1948 ခုနှစ်ဒီဇင်ဘာလ 10 ရက်နေ့မှာကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေလက်မှတ်ရေးထိုးအတည်ပြုပြဋ္ဌာန်းခဲ့တာပါ။ဒ
ဒုတိယကမ္ဘာစစ်အတွင်းလူသားတွေတွေ့ကြုံခဲ့ရတဲ့ရက်ဆက်ကြမ်းကြုတ်တဲ့လူအခွင့်အရေးချိုးဖောက်အနိုင်ကျင့်ခံရမှုတွေကမ္ဘာကြီးပေါ်မှာထပ်မဖြစ်စေဖို့ရည်ရွယ်ပြီးဒီပညာစာရန်ကိုရေးဆွဲခဲ့ကြတာလည်းဖြစ်ပါတယ်။ဒီပညာစာရန်မှာလူသားတွေမွေးဖွားလာခြင်းကစလို့မွေးရပါအခွင့်အရေးတွေပေါ်အခြေခံပြီးလူမျိုးဘာသာအသားအယံလိင်ကွဲပြားမှုနဲ့အသက်အရွယ်မရွေးရရှိရမယ့်အခွင့်အရေးတွ
ဒီကနေ့ကျွန်တော်တို့ရပ်ပိုင်ခွင့်တွေကိုနေ့စဉ်26ရက်နေ့ပတ်လည်ဖန်ရှင်းချက်ပေါင်း30တွေကအချက်တချို့ကိုအနှစ်ချုပ်ပြောရမယ်ဆိုရင်တော့လူသားတိုင်းဟာလွတ်လပ်ပြီးဒန်းလူညီများတဲ့လူကုန်တိတ်ခါအခွင့်အရေးတွေနဲ့မွေးဖွားလာပြီးအသားအရောင်ကိုယ်ဝယ်ရပါသာလိန်ခွဲခြားမှုမရှိစေရပဲဒန်းလူညီတဲ့အခွင့်အရေးတွေရရှိရမယ် လူသားတိုင်းဟာလုံခြုံခွင့်အသက်ရှင်ခွင့်ရှိရမယ်။ဒေသကိုမဆိုနီးလန်းစုံနဲ့ကြုံပြုတ်ခိုင်းစေတာမတရားနှိပ်စက်ညှဉ်းပန်းတာတွေမလုပ်ရဘူး။ဒေသကိုမှတရားဥပဒေမဲ့ဖမ်းဆီးရတွေတိုင်းပြည်ရဲကနှိမ်ထုတ်တာတွေမလုပ်ရပဲ။လူသားတိုင်းဟာတရားဥပဒေရှင်မှာဒန်းလူညီမျှမှုရှိနေရမယ်။ကိုယ်တော်အတိုင်းလွတ်လွတ်လပ်လပ်နေထိုင်တဲ့မိသားစုနေအိမ်အတိုင်းအဝိုင်းအပြင်စားပြီးစာယူကိစ္စတွေကအစ
Tadien, Ludaria, Nangaye, Jongji Jet, Loshamune, Patelule, Ludare, Lulaswa, Drake or Gwen, Jongji Gwen, Rishibi, Lureha, Lulaswa, Topo, Yosu Gwen, Aten Poe Poesi Gwen, Bawin Gwen, Sue Gwen, Rishiame, Nangaye Ochomusea Male, Gore Mepisi, Goga Lulula, Yuiche, Be Like De, Gozale Rigani, the same Pisi, Bawin Sawyer Nangwen, Rishiame. နိုင်ငံရဲ့ပြည်သူဝင်တဲ့အဖွဲ့တွေမှာပါဝင်ဖို့တူညီတဲ့အခွင့်အရေးတွေရရှိရမယ်ရွေးကောက်ပွဲတွေမှာလွတ်လပ်ပြီးလျှို့ဝှက်တဲ့မဲပေးပိုင်ခွင့်တွေရှိရမယ်နိုင်ငံရဲ့လူမှုဖလုံရေးခန်းစားခွင့်တွေရှိရမယ်အလုပ်တွေကိုမိမိစိတ်ကြိုက်ရွေးချယ်လုပ်ပိုင်ခွင့်ရှိရမယ်ညီမျှတဲ့လုပ်ခလာစာရရှိရမယ်အလုပ်သမားသမက်ကာတွေမှာလည်းပါဝင်နိုင်ခွင့်ရှိရမယ်ဆိုတဲ့အချက်တွေလည်းပါဝင်
ပညာရေးကိုလည်းအနေနဲ့သို့အခြေခံပညာအဆင့်ကိုအခမဲ့တင်စားခွင့်ရရှိရမှာဖြစ်ပြီးအထူးသဖြင့်အမျိုးသမီးနဲ့ကလေးငယ်တွေအတွက်အထူးကာကွယ်ကြည့်ရှုစောင့်ရှောက်မှုတွေပေးရမယ်လို့ဆိုပါတယ်။ပညာရေးကိုလည်းအနေနဲ့သို့အခြေခံပညာအဆင့်ကိုအခမဲ့တင်စားခွင့်ရရှိရမှာဖြစ်ပြီး အစင်းမြေပညာရေးအတွက်လည်းတန်းတူညီမျှတင်စားနိုင်ခွင့်ရှိရမယ်လို့ဖော်ပြပါတယ်။နောက်ဆုံးမှာတော့လူသားတိုင်းပြဋ္ဌာန်းချက်တွေမှာပါတဲ့အခွင့်အရေးတွေကိုလေးစားလိုက်နိုင်ရမှာဖြစ်ပြီးတခြားသူတဦးချင်းစီရဲ့အခွင့်အရေးတွေကိုလည်းလေးစားလိုက်နိုင်ရမယ်လို့ဆိုပါတယ်။ဒီတင်ညာစာရန်မှာပါတဲ့ပြဋ္ဌာန်းချက်တွေကိုချိုးဖောက်မှုမရှိစေရဘူးလို့လည်းဖော်ပြထားပါတယ်။
ဒီလူခွေကြီးတင်ညာစာရန်ကိုဘာသာစကားပေါင်း900ကျော်ဘာသာပြန်ဆိုထားပြီးကမ္ဘာပေါ်မှာဘာသာပြန်ဆိုမှုအများဆုံးလို့လည်းဂင်းနစ်စီရင်မှာဖော်ပြထားပါတယ်ရှင်။မညညိုလွင်စီစဉ်တင်ဆက်တဲ့သတင်းတွေတဲ့ကတုဒအပတ်စဉ်ခဏကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကမ္ဘာတစ်လွှားက ထူးခြားတဲ့ခရစ်စမတ်သတင်းတွေကိုတင်ပြပေးပါမယ်။ရိုမေးနီးယားနိုင်ငံမှာကိုဗစ်-19ကာကွယ်ဆေးပလင်းကွင်းတွေတုံးပြီးအမြင့်အသုံးမီတာရှိတဲ့ခရစ်စမတ်သစ်ပင်ကြီးတပင်ဖန်တီထားပါတယ်။လန်ဒန်မြို့တော်မှာတော့ဆုံးဖြတ်ပစ္စည်းတွေကနေခရစ်စမတ်သစ်ပင်ကြီးတပင်ဖန်တီပါတယ်။ဒီလိုကမ္ဘာတစ်လွှားကထူးခြားတဲ့ခရစ်စမတ်သတင်းတွေကိုကိုငင်းချမ်းနဲ့မက်ခင်ဖြူထွေးတို့ပြောပြပေးပါမယ်ရှ
Spain ban chunsu ri de ga Gran Canaria chun mo ga Las Gatares Candy tae taung pi mo ma Twitter phwa myin naw mu khan pon tae yauk chu ri pi lo phan di kae ba de. Nanya myu song ga ni pinya shin shi yau de bet ja thu lo kae pi lo December la so bai ma pi si kae da ba. Di chun ma aku lo Christmas phwe daw gu 2006 khu ni ka de ga sa tin chin ba kae da pi lo ka ba nat ga saung khu chin ja de anu pinya shin ri di chun go la ja le shi ba de. Ya de u ru pu nwe da chaung yo အခုလိုပွဲတော်ရှိတာကြောင့်ရောပါဒီကျုံးကိုခီးသွားဧည့်တဲ့ထောင်နဲ့ချီလာလေးရှိပြီးပြီးခဲ့တဲ့15နှစ်အတွင်းအနည်းဆုံးခီးတဲ့နှစ်သိန်းလောက်လာခဲ့ပြီလို့ပွဲစီစဉ်သူတွေကပြောပါတယ်ဒီသေးရုပ်ချူတွေကိုတဲတန်းကြီးတစ်ခုနဲ့ကာယံထားပြီးတော့ဇန်နဝါရီလ9ရက်နေ့ကျရင်တော့ပွဲတော်ပြီးဆုံးမှာဖြစ်ပါလေရှင်
ရိုမေးနီးယားနိုင်ငံဘူချာရက်မြို့ကကိုဗစ် -19 ကာကွယ်ဆေးထိုးပေးတဲ့နေရာကြီးတစ်ခုမှာကာကွယ်ဆေးပလင်းခွန်တွေကိုအသုံးပြုပြီးအမြင့်3မီတာလောက်ရှိတဲ့ခရစ်စမတ်သစ်ပင်ကြီးတစ်ပင်ဖန်တီးထားပါတယ်။ဒီသစ်ပင်ကြီးကိုLED နီလုံးတွေလက်ဆောင်တွေနဲ့လည်းအလှဆင်ရင်ထားပါတယ်။ပလင်းကွန်ပေါင်း1000ကျော်လောက်ကိုကာကွယ်ဆေးထိုးပေးခဲ့ပြီးပါပြီ။ ဝင်မာလာအစကတည်းကပလင်းကွန်တွေကိုစုဆောင်ခဲ့ရပြီးတော့ဝန်ထမ်းတွေဟာသူတို့အလုပ်အားတဲ့အချိန်တိုင်းမှာဒီသစ်ပင်ကြီးကိုဝိုင်းဖန်ပြီးပေးခဲ့တာပါရိုမေးနီးယားနိုင်ငံဟာကိုရိုနာကပ်ဘေးကိုအပြင်းထန်ခံစားခဲ့ရပြီးတော့အနောက်ဥရောပနိုင်ငံတွေထက်လည်းကိုဗစ်ကာကွယ်ဆေးထိုးတဲ့နှုန်းကနည်းနေသေးတာပါကိုဗစ်ကာကွယ်ဆေးပို့ထိုးကြဖို့တာဝန်ရှိသူတွေကကြိုးပမ်းနေကြပြီးတော့တိုင်းပ ဒီနေ့ကတော့ဒီကနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ့ရောက်ပြီးတော့ဒီနေ
တွေအစီအလှဆင်ပြီးထည့်ထားတဲ့အင်္ဂလုံအကြောင်းကိုလည်းပြောပြပေးပါမယ်။ရင်းချင်းမြို့မှာရှိတဲ့ Thomas and Susan Jerome တို့ရဲ့အိမ်မှာခရစ်စမတ်သစ်ပင်တွေနေရာမလတ်အပြည့်ထည့်ပြီးအလှဆင်ထားတာပါ။ဧကန်တွေဧကန်တွေအပါဝင်စုစုပေါင်းသစ်ပင်444ပင်ကိုအသုံးပြုအလှဆင်ထားပြီးဒီပင်နဲ့ဒီပင်လည်းမတူအောင်ပစ္စည်းတွေအမျိုးမျိုးသုံးပြီးပြင်ဆင်ထားပါတယ်။အပင်တွေအကုန်လုံးကလည်းပုံစံမတူတာကြောင့်2022ခုနှစ်အတွက်ကမ္ဘာခရစ်စမတ်သစ်ပင်အများဆုံးပြင်ဆင်နိုင်တဲ့စံချိန်ကိုချိုးလိုက်တဲ့ဂျာမန်ဇနီးမောင်နှံလည်းဖြစ်သွားပါတယ်။ခရစ်စမတ်ဘောလုံးအလုံးပေါင်း1000ကျော်နဲ့မီလီနန်ပေါင်း300ကိုအလှပြဖို့အတွက်လည်းအသုံးပြုထားပါတယ်။ကြ ారి အားလုံးကိုလှင်မယားနှစ်ယောက်တည်းလှူဆောင်ထားတာဖြစ်ပြီးတော့ဒီဇင်ဘာလပထမအပတ်အတွင်းအဆင့်ပြည့်ဖြစ်အောင်လွန်ခဲ့တဲ့3လလောက်ကတည်းကလှူဆောင်ခဲ့ကြတာပါတစ်ပင်တွေရဲ့အရွယ်အစားကအရေးမကြီးပေမဲ့အိမ်တစ်ခုလုံးအပြည့်ဖြစ်အောင်ပြင်ဆင်အလှချေဖို့ကအရေးကြီးတဲ့အကြောင်းကမ္ဘာစံချိန်မှတ်တမ်းတင်သူကပြောပါတယ်ရှင
်ဗြိတိန်နိုင်ငံ City of London မှာတော့စွန့်ပစ်ပစ္စည်းတွေကနေခရစ်စမတ်တစ်ပင်ကြီးတစ်ပင်ဖန်တီးလိုက်ပါတယ်အမိုက်တွေနဲ့စူပေါင်းတိဆောက်ထားတဲ့ဒီသစ်ပင်ကြီးကိုလန်ဒန်မြို့ရဲ့အစီကားဆုံးနေရာတစ်ခုဖြစ်တဲ့ငွေကြေးဈေးကွက်ရက်ကွက်ကဗန်လန်းဆောင်နေရာကမြို့တော်ဝင်ရဲ့အိမ်ရှိမှာပြသထားပါတယ်ဒီသစ်ပင်ကြီးကိုခရစ်စမတ်ပွဲကိုဆင်နွှဲတဲ့အထိတ်မှန်နဲ့ရောရေရှည်သဘာဝပတ်ဝန်းကျင်ကိုထိမ့်သိမ့်ဖို့အနေနဲ့သတင်းစကားပေးကျင်တာကြောင့်ဖန်တီးပစ်ခဲ့တာလို့မြို့တော်ဝင်ဖြစ်သူဗင်ဆန့်ကေဗင်နီကပြောပါတယ်အသုံးပြုထားတဲ့ပစ္စည်းတွေကလမ်းတန်ရှိရေးလုပ်သူတွေအမိုက်သိန်းနဲ့အဖွဲ့စည်းတွေကရတဲ့အမိုက်တွေဖြစ်ပြီးတော့ခရစ်စမတ်ယာသီမှာထွက်တဲ့အမိုက်တွေဘလောက်များလဲဆိုတာကြားကျင်တာဖြစ်ပါတယ်ခင်ဗျာ
တရင်ပတ်စင်ခန္ဓာတွေကတော့ဒီလောက်ပါပဲရှင် VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်နေတဲ့ထုတ်လွှင့်ချက်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးလို့ရှင်တော့ကျမတို့ရဲ့အီးမေးလ်လိပ်စာဖြစ်တဲ့ bami@voanews.com ကိုဆက်ရေးသားပေးပို့နိုင်ကြပါတယ်။သောရရှင်တို့စီကဝေဖန်အကြံပြုချက်တွေကို VOA ကအမြဲတမ်းပဲကြိုဆိုပါတယ်ရှင်။ဒါ့အပြင် VOA ရဲ့ထုတ်လွှင့်ချက်တွေကိုကျမတို့ရဲ့ website လိပ်စာဖြစ်တဲ့ bami.voanews.com မှာလည်းအချိန်မရွေးလာရောက်ဖတ်ရှုနားဆင်နိုင်ကြပါတယ်ရှင်။အခုတော့သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ကတလက်တင်ပြပေးပါမယ်။
ရုရှားနိုင်ငံယူကရိန်းနိုင်ငံတစ်လျှောက်မှာဆင်ရအကြီးအကျယ်ချထားတာကိုလျှော့ပစ်ဖို့အတွက် G7 ကမ္ဘာစီးပွားရေးအင်အားကြီး9နိုင်ငံကတနင်္လာနေ့မှာတောင်းဆိုလိုက်ပါတယ်။တကယ်လို့အလျှော့မချဘူးဆိုရင်စီးပွားရေးဆိုင်ရာတည်ရမှုတွေနဲ့ဇက်တက်ရင်ဆိုင်ရဖို့ရှိတယ်လို့ပါသတိပေးလိုက်ပါတယ်။ G7 နိုင်ငံကြီးဝန်ကြီးတွေဗြိတိန်နိုင်ငံလစ်ဗာပူးမြို့မှာကျင်းပတဲ့ထိပ်သီးနေရာခံအပီးတနင်္လာနေ့မှာပူးတွဲကြေညာချက်ထုတ်ပြန်တောင်းဆိုလိုက်တာလည်းဖြစ်ပါတယ်။Omicron coronavirus ပိုးတဲ့ဟာ Delta ပိုးမျိုးထက်ပိုးပြီးတော့ကူးစက်လွယ်ကူစေပြီး COVID ကာကွယ်ဆေးရဲ့အာနိသင်ကိုလျော့ပါစေပေမဲ့ကျွန်တော်ရရှိထားတဲ့အချက်လက်တွေကယောဂလက္ခဏာကတော့တိတ်တင်းထန်တာမတွေ့ရဘူးလို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးကပြောပါတယ်။ Omicron ပိုးဟာဒီဇင်ဘာ9ရက်နေ့ထိဆိုနိုင်ငံပေါင်း63နိုင်ငံကိုကူးစက်သွားတာဖြစ်ပါတယ်။
ဒီကြေချက်ကိုဒေါက်ကင်ကပေးခဲ့တာဖြစ်ပါတယ်ရှင်ဒီမနက်ခင်းအတွက်စီစဉ်ထုတ်လို့ရမှုကမတ်ရင်ချင်းနိုင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ Tony Pollard နဲ့ Darrell Smith တို့ဖြစ်ပါတယ်ရှင်သောရရှင်များအလုံးစိတ်ဤချမ်းသာခြင်းကိုယ်ချမ်းသာချမ်းသာခြင်းနဲ့ပြည့်စုံကြပါစေရှင်ဗီဒီယိုကိုနားဆင်တဲ့အတွက်အထူးပဲကျေးဇူးတင်ပါတယ်ကျမတင်ကြည့်ချိုက်ပါ
This program has come to you from the Voice of America, Washington.